Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်သားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဩဂုတ်လ23ရက်တနင်္လာနေ့ညပိုင်း 9:20 အထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမအနံလောပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းမာရှင်ကျမတင်ကြီးထိုက်ပါစင်ကာပူအရှေ့ပိုင်းမှာအမေရိကန်ဖြတ်သင်းမော့နဲ့ကုန်သင်းမော့တို့တိုက်မိတာမှာအမေရိကန်ရဲတပ်သား10ဦးပျောက်ဆုံးနေပြီး5ဦးဒဏ်ရာရရှိထားပါတယ်။ရုရှားနိုင်ငံတွင်းကအမေရိကန်ယာယီပြည်ဝင်ခွင့်ရှောက်ထားမှုအလုံးကိုစက်တင်ဘာလအထိရပ်ဆိုင်မယ်လို့ရုရှားဆိုင်ရာအမေရိကန်သံရုံးကကြေညာပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုရန်နိုင်တဲ့အတူကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ကလေးစစ်သားဘွားကအတွေ့အကြုံကိုပြန်ပြောင်းပြောပြတဲ့အတွက်ဆိုပြီးကိုအောင်ကိုထွေးကိုနိုင်ငံတော်အကြီးအကျယ်ပြက်စီမှုနဲ့ဖမ်းဆီးထားတာကိုပြန်လည်ပေးဖို့ HRW အဖွဲ့ကတောင်းဆိုလိုက်ပါတယ်
။ The International Community, UNICEF, the UN Secretary General's Office in New York and others.
HRW ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson မှာရှင်အပြည့်စုံကိုတော့မကြခင်ကြားမှာပါ။ဒါအပြင်တေဆုံးသူ32ဦးနဲ့ကူးစက်ခံရတယ်လို့တန်ရရှိသူ800ကျော်နေပြီဖြစ်တဲ့ရာသီတုတ်ခွေယောဂါလက်ရှိအခြေအနေနဲ့မြန်မာအာကစားသမားတွေဝင်ရောက်ရှင်ရနေတဲ့မလေးရှားနိုင်ငံမှာအင်ရှင်အဖြစ်လက်ခံကျင်းပတဲ့အရှိတောင်အာရှအာကစားပြည်မွေးတရင်တွေကိုလည်းနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါ။အခုတော့ဒီကနေ့ညပဲထိတ်တန့်ရောက်တဲ့တွေကိုမှတ်သိထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင်။
မလက္ခရေလက်ချာအနီစင်ကာပူနိုင်ငံရဲ့အရှိတ်မှာအမေရိကန်ရေတပ်ဖြတ်သင်းမော USS John S. McGain နဲ့ကုန်သင်းမော်တစ်စင်းတို့တိုက်မိခဲ့ပြီးတဲ့နောက်အမေရိကန်ရေတပ်သား10ဦးပျောက်ဆုံးနေပြီး5ဦးထိခိုက်ဒဏ်ရာရထားတဲ့အကြောင်းထုတ်ပြန်ထားပါတယ်။အမေရိကန်ရေတပ်ဖြတ်သင်းမော်နဲ့ Liberia အလန်တင်သင်းမော် Elnick MC တို့ဒေသစံတော်ချိန်မနက်ပိုင်း6နာရီမိနစ်20လောက်မှာတိုက်မိခဲ့တာလို့အမေရိကန်ရေတပ်အမှတ်ခွန်တပ်ဖွဲ့ကဒီကနေ့တနင်္လာနေ့အစောပိုင်းမှာကြေညာချက်ထုတ်ထားပါတယ်။အမေရိကန်ရေတပ်ရဲ့ USS John S. McGain ဖြတ်သင်းမော်ကပုံမှန်ဆောင်ရွက်နေကြဖြစ်တဲ့စင်ကာပူစိတ်ကန်းကိုစိုက်ကပ်ဖို့ဥတီခုံပေါင်းချိန်မှာအခုလိုတိုက်မိတာပါ။ဖြတ်သင်းမော် USS John S. McGain ကပျက်စီးသွားတယ်လို့ကြေညာချက်မှာဖော်ပြပါတယ်။ဒါပေမဲ့စင်ကာပူစိတ်ကန်းကိုတော့ဥတီခုံပေါင်းနိုင်ခဲ့ပါတယ်။အမေရိကန်ဖြတ်သင်းမော်နဲ့တိုက်မိခဲ့တဲ့ Elnick ဂုံတင်သင်းမော်လည်းပျက်စီးခဲ့ပေမဲ့သင်္ဘောသားတွေတော့ထိခိုက်ဒဏ်ရာရမှုမရှိဘူးလို့စင်ကာပူပင်လယ်ရေကြောင်းနဲ့စိတ်ကန်းအာဏာပိုင်အဖွဲ့ကပြောပါတယ်။အမေရိကန်ဖြတ်သင်းမော့ကဒဏ်ရာရခဲ့သူရေတပ်သားတွေကိုကုသမှုပေးဖို့လိုအပ်နေတယ်လို့အမေရိကန်ရေတပ်အမှတ်ခွန်တပ်ဖွဲ့ကပြောပါတယ်။စင်ကာပူရေတပ်နဲ့ကမ်းခြေဆောင်တပ်တို့ကရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေမှာကူညီဆောင်ရွက်ပေးနေပါတယ်။ USS McGain မော့ကရေတပ်သားတွေအတွက်ဆုတောင်းမြတ်တာပို့တာပါကြောင့်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတွစ်တာမှာရေးသားဆုတောင်းထားပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာအာဖဂန်နစ္စတန်နိုင်ငံနဲ့ပတ်သက်တဲ့အမေရိကန်ရဲ့မဟာဗျူဟာကိုဒီကနေ့တနင်္လာနေ့ညမိန်ခွန်းထွန်းမှာခြားပြပြောဆိုသွားမှာဖြစ်ပါတယ်။သမ္မတထရမ့်ဟာဝါရှင်တန်မြို့အပြင်ဘက်ကဖို့တ်မာယာစစ်ခြေဆိုင်စခန်းကနေတနင်္လာနေ့ည9နာရီမှာမိန်ခွန်းပြောကြားသွားမှာဖြစ်တယ်လို့အင်မီရောရဲ့ကြေညာချက်မှာပြောထားပါတယ်။သမ္မတထရမ့်ဟာအာဖဂန်နိုင်ငံနဲ့ပတ်သက်တဲ့မဟာဗျူဟာအသစ်ကိုချမှတ်ခဲ့တယ်လို့လည်းအမေရိကန်ကာကွယ်ဝန်ကြီးဂျိမ်းမက်တစ်ကတနင်္ဂနွေနေ့ကပြောကြားခဲ့ပေမဲ့အသေးစိတ်ကိုတော့ပြောကြားသွားခဲ့ခြင်းမရှိပါဘူး။ဒီမဟာဗျူဟာကအာဖဂန်နစ္စတန်နိုင်ငံတစ်ခုတည်းသာမကတောင်အာရှမဟာဗျူဟာတစ်ခုလုံးဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးမက်တစ်ကပြောပါတယ်။အမေရိကန်တပ်ဖွဲ့အနေနဲ့သူတို့ရဲ့တာဝန်တွေကိုဆက်လက်လှုပ်ဆောင်သွားဖို့မျှော်လင့်ထားတယ်လို့အာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်စစ်တပ်ရဲ့ဗိုလ်ချုပ်ကြီးဂျွန်နီကောဆန်ကလည်းအရေးမှပြောကြားခဲ့ပါတယ်။ကျွန်တော်တို့အနေနဲ့ခမရုံးနဲ့အတူရှိနေမှာဖြစ်တယ်လို့တနင်္ဂနွေနေ့ကပြုလုပ်တဲ့အာဖဂန်ကြီးတပ်ရဲ့အထူးစစ်စင်ရေးတပ်စတင်တဲ့အခမ်းအနားမှာသူကပြောကြားသွားခဲ့ပါတယ်ခင်ဗျာ။
ရုရှားနိုင်ငံတွင်ကအမေရိကန်ပြည်ထောင်စုအတွင်းယာယီနေထိုင်ခွင့်ဗီဇာတွေထုတ်ပေးမှုအလုံးကိုလာမယ့်ဗုဒ္ဓဟူးနေ့ကစလို့စက်တင်ဘာလ1ရက်နေ့အထိကျက်မယ်လို့မော်စကိုမြို့တော်အမေရိကန်တာဝန်ကထုတ်ပြန်ပါတယ်။အမေရိကန်တာဝန်တန်းအရေးအတွက်ကိုရုရှားအစိုးရဘက်ကကန့်သတ်မှုကြောင့်အခုလိုဖြစ်လာရတာလို့အမေရိကန်တာဝန်ကပြောဆိုထားပါတယ်။ရုရှားနိုင်ငံတဝန်းကအမေရိကန်ပြည်ထောင်စုအတွင်းယာယီနေထိုင်ခွင့်ဗီဇာရှောက်ထားမှုတွေအလုံးကိုဩဂုတ်လ23ရက်နေ့မှာဆိုင်းငံ့မှာဖြစ်တဲ့အကြောင်းမော်စကိုကအမေရိကန်တန်ယုံမှာတော့လာမယ့်စက်တင်ဘာလ1ရက်နေ့မှာပြန်လည်စတင်ဆောင်ရွက်ပေးမှာဖြစ်တဲ့အကြောင်းနောက်အမေရိကန်ကောင်စစ်ဝင်ရုံးနေမှာတော့အမေရိကန်ပြည်ဝင်ခွင့်ဆောင်ရွက်ချက်တွေကိုအကန့်အသတ်မရှိဆိုင်းငံ့ထားမဲ့အကြောင်းဒီကနေ့တနင်္လာနေ့တို့တန်ယုံကြေညာချက်ကဖော်ပြပါတယ်ရုရှားနိုင်ငံတွင်းကအမေရိကန်ယာယီပြည်ဝင်ခွင့်အတွက်ရက်ချင်းပေးထားတာဒီအလုံးကိုလည်းဖြတ်သိမ်းမဲ့အကြောင်းကြေညာချက်ကဖော်ပြထားပါတယ်ရှင်
အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ဆယ်ရကြာဘူးတွဲစီရေးလက်ချင်းမှုကြီးကိုဒီကနေ့တနင်္လာနေ့မှာစတင်လိုက်ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့နှစ်ကနဲ့ဆိုင်တော့တပ်ဖွဲ့ဝင်အရေးတော်ရောလက်နက်ကိရိယာတွေကိုပါရှော့ချထားပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနှစ်စင်နွေရာသီတိုင်းမှာပြုလုပ်တဲ့ Uchi Freedom Guardian ဘူးတွဲစီရေးလက်ချင်းမှုကတော့မြောက်ကိုရီးယားဘက်ကတိုက်ခိုက်လာနိုင်ခြေတွေကိုကွန်ပျူတာနဲ့ဖန်တီးထားပြီးဒီအခြေအနေကိုဘယ်လိုတုံ့ပြန်ကင်တွယ်မလဲဆိုတဲ့အပေါ်စီရေးစီမံကိန်းတွေချမှတ်ပြီးတော့ပူးပေါင်းဆွတ်စင်ရေးကိုကြေကြေပြန့်ပြန့်လေ့ကျင်တာဖြစ်ပါတယ်။တောင်ကိုရီးယားတပ်ဖွဲ့ဝင်9000နဲ့အတူအမေရိကန်တပ်ဖွဲ့ဝင် 18,500 ပါဝင်လေ့ကျင့်မှာပါပြီးခဲ့တဲ့နှစ်တုန်းကတော့အမေရိကန်တပ်ဖွဲ့ဝင် 2,000 ဝယ်ပါဝင်လေ့ကျင့်ခဲ့တာဖြစ်ပါတယ်။စီးရေးဆိုင်ရာအစင်သည့်ရှိနေစီအတွက်အခုလိုခုခံကာကွယ်ရေးဆိုင်ရာစီးရေးလေ့ကျင့်မှုတွေလိုအပ်တယ်လို့စစ်ဘက်ခေါင်းဆောင်တွေကအလေးထားပြောဆိုခဲ့ကြပါတယ်ခင်ဗျာ။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။စပိန်နိုင်ငံဘာစီလိုနာမြို့မှာပြီးခဲ့တဲ့ကြာသပတေးနေ့ကလူ73ယောက်သေဆုံးခဲ့တဲ့တိုက်ခိုက်မှုအတွင်းလူအုပ်ထဲကိုကားနဲ့ဝင်တိုက်တဲ့သူဟာအသက်22နှစ်အရွယ်မော်ရိုကိုနိုင်ငံသားဖြစ်တယ်လို့စပိန်အာဏာပိုင်တွေကမှတ်ယူထားပြီးအဲ့ဒီလူဟာဒီအကြမ်းဖက်တိုက်ခိုက်မှုမှာပါဝင်သူ12ဦးထဲကအခုထိနောက်ဆုံးထွက်ပြေးလွတ်မြောက်နေသူဖြစ်ပြီးလိုက်လံဖမ်းဆီးနေတယ်လို့စပိန်အာဏာပိုင်တွေကပြောပါတယ်။ကြာသပတေးနေ့ကလူအုပ်ထဲကိုကားနဲ့ဝင်တိုက်မှုအတွင်းကားမောင်းတဲ့သူဟာယူနော့အဘူယာကွတ်ဖြစ်တယ်ဆိုတာကိုအချက်လက်အားလုံးကညွှန်ပြနေတယ်လို့ကာတာလန်ပြည်ထရေးဝန်ကြီးကရေဒီယိုကိုပြောပါတယ်ဒီတိုက်ခိုက်မှုအတွင်းလူ100ကျော်ဒဏ်ရာရပါတယ်အဘူယာကွတ်ဟာစပိန်နိုင်ငံမှာရှိနေလားမရှိဘူးလားဆိုတာကိုသူတို့မသိဘူးလို့လည်းအာဏာပိုင်တွေကပြောပါတယ်စပိန်ရဲတပ်ဖွဲ့ကတန်လျာရှိသူ၄ဦးကိုဖမ်းဆီးထားပြီးဂျန်နဲ့သူတွေကတော့ရဲကပြစ်ခတ်ဖမ်းဆီးမှုအတွင်းသေဆုံးခဲ့တယ်လို့တချို့လဲဒီတိုက်ခိုက်မှုမတိုင်ခင်တရက်ကအင်တအိမ်မှာပောက်ကွဲမှုအတွင်းသေဆုံးသွားခဲ့တာဖြစ်ပါတယ်
။ရုရှားနိုင်ငံရဲ့ဒုတိယနိုင်ငံသားရေးဝန်ကြီးအနာတိုလီအန်တိုနော့ဖ်ကိုအမေရိကန်ဆိုင်ရာရုရှားသံမတ်တစ်ဖြစ်ရုရှားသမ္မတဗလာဒီမီယာပူတင်ကခန့်အပ်လိုက်ပါတယ်။အမေရိကန်ဆိုင်ရာရုရှားသံမတ်ကြီးဖြစ်6နှစ်ကျော်ကြာတောင်းဝန်ထမ်းဆောင်ခဲ့တဲ့ဆာဂေးကစ်လီယက်ရဲ့နေရာကိုအစားထိုးတာဖြစ်ပါတယ်။ဒေါနယ်ထရမ့်အနိုင်ရရေးကူညီတဲ့အနေနဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားအစိုးရဂျာဝင်နောက်ဆက်ခဲ့တယ်လို့အမေရိကန်ထောက်လိုင်းအဖွဲ့အစည်းတွေကကောက်ချက်ချထားတာနဲ့အတူအမေရိကန်ရုရှားဆက်ဆံရေးကစီးရေးခေတ်ကာလနောက်ပိုင်းအနိုင်ဆုံးကိုရောက်ရှိနေရဖြစ်ပါတယ်။ရုရှားဘက်ကတော့ရွေးကောက်ပွဲကိုမနောက်ဆက်ခဲ့ဘူးလို့ညှင်းဆုပ်ထားပါတယ်။ဒေါနယ်ထရမ့်ရဲ့ရွေးကောက်ပွဲစီယုံရေးအဖွဲ့ကတော့ရုရှားတို့နဲ့တရားမဝင်ပူးပေါင်းကြံစည်မှုတွေရှိခဲ့လားဆိုတာကိုလည်းအထူးစုံစမ်းရင်းမှုရောဘတ်မူလာကရာဇဝတ်မှုဆိုင်ရာစုံစမ်းမှုအဖြစ်စုံစမ်းနေတာဖြစ်ပါတယ်။ရွေးကောက်ပွဲမှာရုရှားတို့ဝင်ရောက်နောက်ဆက်ခဲ့မှုနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံတွင်စုံစမ်းစစ်ဆေးမှုတွေကိုအမေရိကန်သမ္မတဒေါနယ်ထရမ့်ကအောက်လန်နီနဲ့တိုက်ခိုက်မှုလို့ပြောဆိုပြီးတော့ပယ်ချခဲ့ပါတယ်ခင်ဗျာ
။ဒီကနေ့ဩဂုတ်လ20ရက်နေ့မှာနှစ်ပေါင်း69နှစ်အတွင်းအမေရိကန်ပြည်ထောင်စုတဝန်းကနေရအတော်များများမှာကြုံတောင့်ကြုံခဲနေအပြစ်ချက်တာကိုတွေ့မြင်ကြရမှာဖြစ်ပါတယ်။နေအပြစ်ချက်တာကိုကောင်းကောင်းတွေ့မြင်ကြရမယ့်နေရာတွေစီကိုမနေ့တနင်္ဂနွေနေ့ကဆက်လို့လူတွေတွားရောက်ချပြီးတဲကိုကန်ဈေးနှုန်းတွေလည်းတက်ကုန်ပါတယ်။နေချက်တာကိုကြီးဖို့အထူးပြုလုပ်ထားတဲ့မျက်မှန်တွေကိုမျှဝေကြတာမှလည်းမလုံမလောက်ဖြစ်ခဲ့တဲ့အတွက်လူတော်များများကအင်တာနက်အွန်လိုင်းပေါ်ကနေဝယ်ယူခဲ့ကြပါတယ်။အမေရိကန်မြောက်ဖက်ချန်ဒေသတစ်ခုလုံးနေအပြည့်ချက်မှဖြစ်ပြီးဒေသစံတော်ချိန်နေ့လယ်12နာရီမှစတင်မှဖြစ်တယ်လို့အမေရိကန်အာကာသအေဂျင်စီအဖွဲ့ NASA ကပြောဆိုထားပါတယ်။ပြည်နယ်ပေါင်း14ပြည်နယ်မှာအမှောင်တုဖုံးလွှမ်းမှုကို2မိနစ်အထိကြုံကြရမှဖြစ်တယ်လို့လည်းပြောပါတယ်။နေပြည့်ချက်တာကိုအကြဆုံးကြုံရမယ်နေရာကတော့ကန်တက်ကီပြည်နယ်ဟော့ပကင်းဘီလ်မြို့မှာဖြစ်ပြီးဒေသစံတော်ချိန်နေ့လယ်တနာရီ24မိနစ်မှာစတင်မှာဖြစ်ပြီးတော့9မိနစ်အထိကြာမြင့်မှာဖြစ်ပါတယ်။ဒီကနေ့နေပြည့်ချက်တာနဲ့နေတဝက်ချက်တာကိုကြုံတွေ့ရမယ်နေရာဒေသတွေကတော့အမေရိကတိုက်အလဲဘဟုနေရာ၊မြောက်အမေရိကနဲ့တောင်အမေရိကနေရာတွေမှာရှိတဲ့သူတွေဖြစ်ပါတယ်ရှင်
။မလေးရှားနိုင်ငံမှာကျင်းပနေတဲ့အရှေ့တောင်အာရှအားကစားပြိုင်ပွဲဘောလုံးဝင်းမှာတော့မြန်မာအသင်းနဲ့မလေးရှားအမျိုးသားအသင်းတို့အခုကစားနေကြပါတယ်အခုဆိုရင်ပွဲပြီးကနီးပြီးဖြစ်ပါတယ်နာကျင်ချိန်ဘူကိုရောက်နေပါပြီ မလေးရှားအသင်းကအခုချိန်မှာ3-2တကူနဲ့မြန်မာအသင်းကိုနိုင်နေပါတယ်မလေးရှားကမြန်မာကိုပထမပိုင်းမှာ2-2သွင်းပြီးတော့ပထမပိုင်းမှာ2-2မရှိနဲ့ဦးဆောင်နေတာဖြစ်ပါတယ်ဒုတိယပိုင်းမှာတော့မလေးရှားကနောက်2-2သွင်းပြီးတော့မြန်မာဘက်ကတကူကိုတော့တိုက်စစ်မှုတန်းပိုင်ကပွဲပြီးကနေမှသွင်းတာဖြစ်ပါတယ်အခုချိန်ထိတော့မလေးရှားနဲ့မြန်မာကံနေတုံးပဲဖြစ်ပြီးတော့မြန်မာအသင်းဘက်ကခြေပါကိုရနိုင်မှုတော့အသေးအံစူးစမ်းနေပေမဲ့အခုချိန်ထိနောက်ထပ်ထပ်ပြီးတော့ဂိုးတွေမသွင်းနိုင်သေးပါဘူးခင်ဗျာ
ကဘာပေါ်မှာအနံ့အဆိုးဆုံးပန်းတပွင့်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကဘော့တနစ်ဂါဒန်ရုပ်ခါပေးတာဥယျာဉ်ထဲမှာပွင့်နေပါတယ် Cobb's Flower လို့ခေါ်တဲ့ဒီအလောင်းပန်းရဲ့အနံ့ကိုအသားပုံနဲ့အမိုက်ပုံနဲ့တွေနဲ့နှိုင်းရှင်ကြတာပါအလောင်းပန်းပွင့်တာကိုလာကြည့်သူတွေကတော့ပန်းပွင့်ကလှသလောက်အနံ့ကလည်းဆိုးလာပါတယ်လို့မှတ်ချက်ပေးကြပါတယ်အင်ဒိုနီးရှားနိုင်ငံဆူမတ်ထရာကျွန်းဆယ်မြို့ရင်းဖြစ်တဲ့ဒီ Cobb's Flower အလောင်းပန်းက3မီတာခွဲလောက်အထိမြင့်ပြီးတော့နှစ်ပေါင်း40လောက်အထိအပင်ကရှင်သန်နိုင်တာပါအလောင်းပန်းကမကြာခဏပွင့်လေပွင့်ထားတော့မရှိပါဘူးအခုဝါရှင်တန် DC မှာပွင့်နေတဲ့အလောင်းပန်းဟာဆိုလို့ရှိရင်ပန်းပင်ရဲ့သက်တမ်းက9နှစ်သက်တမ်းအတွင်းမှာပထမဆုံးပွင့်တာပါအလောင်းပန်းပင်တရားစင်ကျော်ရှိတဲ့ Washington Botanic Garden ကနောက်ထပ်2ပွင့်ထပ်ပွင့်အောင်မှမို့ဒါဟာဆိုရင်မြောက်အမေရိကမှာပထမဆုံးအကြိမ်ဖြစ်အလောင်းပန်း3ပွင့်တပြိုင်တည်းပွင့်တာဖြစ်ပါတယ်1888ခုနှစ်မှာစတင်တွေ့ရှိခဲ့တဲ့ဒီပန်းပင်ဟာအမြင့်ပေ12ပေအထိကြီးထွားနိုင်ပြီးတော့ပန်းပွင့်နေတဲ့မှာလဲအကြီးဆုံးပန်းပွင့်တစ်မျိုးဖြစ်ပါတယ်ပြင်သစ်နိုင်ငံစိတ်ကဲမြို့မာဆေးမှာဒီကနေ့တနင်္လာနေ့ဘတ်စကားမှတ်တိုင်ကခီးတယ်တွေဆောင်းဆိုင်ရနေရာကိုဘင်ကားတစ်စီးနဲ့ဝင်တိုက်ခဲ့တာကြောင့်အမျိုးသမီးတဦးသေဆုံးခဲ့ရပြီးဒီကိစ္စဟာရည်ရွယ်ချက်ရှိရှိဝင်တိုက်ခဲ့သလားဆိုတာကိုရဲအဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်ဝင်တိုက်ခဲ့တဲ့ကားကဒီမကတိုင်ငယ်အစောပိုင်းမှာလဲအနီးအနားကကမ်းမှတ်တိုင်တစ်ခုကခီးတယ်တွေနားခွေရနေရာကိုဝင်တိုက်ခဲ့တာလို့ပြင်သစ်မီဒီယာတွေကဖော်ပြကြပါတယ်ကားမောင်းသူကိုတော့ဖမ်းဆီးထားပြီးဖြစ်ပါတယ်ရှင်
တနင်္လာနေ့ညဘက်ထိတ်တန့်ရောက်တဲ့တွင်ကိုမှတင်ပြထိုင်တဲ့ကိုရနိုင်တို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါရမယ်ကလေးစစ်သားဖြစ်ခဲ့သူကိုအောင်ကိုထွေးကိုဖမ်းဆီးထားတာကနေအ мян ဆုံးပြန်လုပေးဖို့ကုလသမဂ္ဂအနေနဲ့တောင်းဆိုဖို့ HRW လူအခွင့်အရေးအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်RFA လွတ်လပ်တဲ့အာရှအသံမြန်မာဌာနရဲ့ရုပ်မြင်သံကြားအစီအစဉ်တစ်ခုမှာကလေးစစ်သားဘဝကအထွေအကြုံတွေကိုပြန်ပြောင်းပြောပြခဲ့တာကြောင့်နိုင်ငံတော်အကြီးအကျယ်ပြက်စီမှုနဲ့သူကိုဖမ်းဆီးခဲ့တာပါဒီအကြောင်းကိုတော့ကိုအောင်ကတင်ပြပေးထားပါတယ်ရှင်
ကလေးစစ်သားဖြစ်စုဆောင်ခံခဲ့ရတဲ့ကွန်ကူထွေးရဲ့ဘဝအကြောင်းရုံမြင့်သညာအစီအစဉ်တစ်ခုကိုဩဂုတ်လ10ရက်နေ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဌာနကနေတင်ဆက်ခဲ့ပါတယ်ဒီအစီအစဉ်မှာကလေးစစ်သားဖြစ်တာဝန်ထမ်းဆောင်စဉ်ကဒုက္ခတွေနဲ့ရင်ဆိုင်ခဲ့ရပုံကိုကွန်ကူထွေးကစိစိဆက်ဆက်မြင်သာအောင်ပြောပြခဲ့တာကြောင့်သူကိုဖမ်းဆီးခဲ့တာပါဒါဟာစစ်တပ်အနေနဲ့လူခွင့်ရေးနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အပေါ်အလေးထားအသိမှတ်မပြုတာကိုပြသတာဖြစ်ပြီးကွန်ကူထွေးကိုအ мян ဆုံးပြန်လွှတ်ပေးဖို့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့တောင်းဆိုဖို့ HRW လူခွင့်ရေးအဖွဲ့အာရှရေးရလက်ထောက်ညွှန်ကြားမှု Bill Robertson ကတိုက်တွန်းလိုက်ပါတယ
် The international community UNICEF the UN Secretary General's office in New York and others
မြန်မာကအတိုင်းဝိုင်း UNICEF ကုလသမဂ္ဂကလေးများရမုံငွေဖွဲ့နယူးယောက်ကကုလသမဂ္ဂတွင်မှုချုပ်ယုံအနေနဲ့အောင်ကိုထွေးကိုဖမ်းဆီးထိန်းသိမ်းထားရကနေပြီးတော့ချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုပေးကြဖို့တိုက်တွန်းပါတယ်ဒါလိုမျိုးဆွဲချက်တင်တာဟာဘာမှကြိုးကြောင်းစီလျော်မှုမရှိသလိုပဲသူ့အနေနဲ့သူ့ဘာတွေဂျင်းဆိုင်ကြုံတွေ့ရတယ်ဆိုတာကိုပြန်ပြောတာကြောင့်မလို့ဖမ်းဆီးလိုက်တာဟာအဓိပ္ပာယ်လုံးဝမရှိပါဘူး။သူ့ဘော်မှာဆွဲချက်တင်သူအနေနဲ့ရောမြန်မာတပ်မတော်အနေနဲ့ဒီလုပ်ရအတွက်ရှက်တင်ပါတယ
်။ဩဂုတ်လ18ရက်နေ့ညပိုင်းမှာကွန်ဂိုထွေးကိုပုံမှန် 905 ခနိုင်ငံတော်အကြီးအကျယ်ပြက်စီမှုနဲ့လုံခြုံရေးရဲတပ်ဖွဲ့ဝင်20ကျော်နဲ့လာရောက်ဖမ်းဆီးတာဖြစ်တယ်လို့ကိုအောင်ကိုထွေးရဲ့အမဖြစ်သူမန်နေဇာထွန်းကပြောပါတယ်။တကယ်လို့ကတော့ဒုတိယဗိုလ်မှူးကြီးမျိုးမြင့်အောင်ဖြစ်တယ်လို့လည်းသူကပြောပါတယ်။ကိုအောင်ကိုထွေးကိုဩဂုတ်လ19ရက်နေ့နေ့လယ်ပိုင်းအထိတကုံမြို့သစ်စိတ်ကမ်းမြို့နယ်ရဲစခန်းမှာဖမ်းဆီးထားပြီးညနေပိုင်းမှာတော့အင်းစင်အချင်းထောင်ကိုပို့လိုက်ပြီးလာမယ့်စက်တင်ဘာ1ရက်နေ့မှာတော့တကုံမြို့သစ်စိတ်ကမ်းမြို့နယ်တရားရုံးမှာပထမဆုံးအကြိမ်ဖြစ်ရုံးထုတ်ဆစ်ဆင်းမှာပါ။အခုလိုမျိုးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ပေါ်ကန့်တတ်တဲ့ဥပဒေမျိုးဖျက်သိမ်းပစ်ဖို့အစိုးရအနေနဲ့ဆောင်ရွက်တင်ကြောင်းဖေဒရယ်ရောဘတ်ဆင်ကထောက်ပြပါရယ
် This action by the Myanmar army is a slap in the face
မြန်မာစစ်တပ်ရဲ့ဒီလုပ်ရဟာအခြေအနေကိုခြုံငုံပြီးတော့မစင်စားဘဲနဲ့စင်းတဲ့ကနေပဲပယ်ဖျက်ပြီးလိုက်တဲ့နိုင်ငံကြီးဝန်ကြီး Rex Tillerson ဆုံးဖြတ်ချက်ကိုအတိမတ်မပြုကြောင်းပြလိုက်တာပါစစ်တပ်အနေနဲ့ဖိနှိပ်မှုတွေနောက်ကလေးစစ်သားစုဆောင်းမှုတွေဆက်လုပ်နေတာကြောင့်အဲ့ဒီစီးရင်တဲ့ကနေပြီးတော့မြန်မာနိုင်ငံကိုပယ်ဖျက်မပေးဘူးပြောဆိုခဲ့ပေမဲ့ကျွန်တော်တို့ရဲ့အကြံပေးမှုကိုနိုင်ငံကြီးဌာနကလက်မခံခဲ့ပါဘူး။ဒ ဒါဟာတမရော့အနေနဲ့ဒီလိုမျိုးဖမ်းဆီးမှုတွေဆက်လုပ်နေလဲဘာမှမဖြစ်ဘူးဆိုတဲ့အရေးအယောင်မျိုးပြသလိုက်တာဖြစ်တာကြောင့်အခုလိုဖမ်းဆီးမှုတွေထပ်ဖြစ်လာတာပါ။
လွန်ခဲ့တဲ့ဇွန်လကုန်ပိုင်းကထုတ်ပြန်ခဲ့တဲ့အမေရိကန်အစိုးရရဲ့2019ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစဉ်ခန်းစာမှာတော့မြန်မာနိုင်ငံကိုလူကုန်ကူးမှုတိုက်ဖျက်ရေးပူးပေါင်းဆောင်ရွက်မှုလုံးဝမရှိတဲ့နိုင်ငံ TR3 အစဉ်ကနေစောင့်ကြည့်ခံနိုင်ငံ TR2 အစဉ်ကိုပြောင်းလဲသတ်မှတ်ပေးလိုက်ပါတယ်။ကလေးစစ်သားစုဆောင်မှုတွေရော့ကျသွားအောင်မြန်မာအစိုးရအနေနဲ့ဆောင်ရွက်တာကြောင့်တိုးတက်မှုတွေရှိတယ်ဆိုပြီးအဲဒီလိုအစဉ်ပြောင်းလဲသတ်မှတ်ပေးလိုက်တာပါ။ဒါပေမဲ့လည်းဒီလိုပြောင်းလဲပေးဖို့မတင်သေးကြောင်းလူခွင့်အဖွဲ့တွေကထောက်ပြပြောဆိုနေတဲ့ကြားမှာပဲအမေရိကန်အစိုးရကမြန်မာနိုင်ငံကိုကလေးစစ်သားအသုံးပြုတဲ့နိုင်ငံများစီးရင်ကနေပြည့်ဖြတ်ပေးလိုက်ပါတယ်။ဖေရော်ပစင်က
Why is a law like 505B still on the books?
ဖြစ်တော်နှစ်လုံးမှာနိုင်ငံရေးသားဟောင်းအများပြားပါတဲ့ဒီမိုကရက်တစ်ပါတီတရက်ကအများစုဖြစ်နေတဲ့အချိန်မှာဒီဥပဒေဘာကြောင့်ဆက်ပြီးတော့တည်ရှိနေလဲဆိုတာကမေးခွန်းထုတ်ဆရာပါ။ NLD အနေနဲ့ဒီလိုမျိုးဥပဒေမျိုးကိုဖျက်သိမ်းဖြစ်ဖို့လွန်ခဲ့တဲ့တစ်နှစ်ကျော်တည်းကဥတီလှုပ်ဆောင်တက်ပါလေ။ဒီဥပဒေရှိနေသမျှတမရော်ကဆက်ပြီးတော့အသုံးချနေပြီးတော့သူတို့ဘက်မှစန့်ကျင်သူမှန်သမျှကိုဒီဥပဒေအသုံးပြုပြီးတော့ဆက်ဖိနှိပ်သွားမှာပါ။ဒါကြောင့်မို့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်အနေနဲ့အစိုးရကဒီလိုမျိုးဥပဒေမျိုးဖျက်သိမ်းဖြစ်ဖို့နဲ့ကိုယ့်ဘဝအကြောင်းပြောပြလို့ဆွဲချက်တင်ဖမ်းဆီးခံရသူတွေကိုလွှတ်ပေးဖို့အားလုံးကဝိုင်းပြီးတော့တောင်းဆိုတက်ပါလေ။
ကွန်ဂိုထွေးရာ2005ခုနှစ်အသက်16နှစ်အရွယ်မှာနေပြည်တော်ကနေရန်ကုန်ကိုပြန်လာရန်ကုန်ပူရာကြီးမှာကလေးစစ်သားဖြစ်မတရားဖမ်းဆီးပြီးစစ်သားစုဆောင်ရေးတပ်ဖွဲ့ကိုပို့ဆောင်ခံရပါတယ်ဒီနောက်စစ်တပ်ကနေတခြားသူနဲ့အတူထွက်ပြေးလာချိန်မှာအတူထွက်ပြေးသူတဦးကဆိုင်ငယ်ပိုင်ရှင်တဦးကိုတပ်ဖြတ်ပြီးအဲ့ဒီဆိုင်ငယ်နဲ့ထွက်ပြေးလာခဲ့ပြီးတဲ့နောက်ပြန်ဖမ်းဆီးခံရပါတယ်အဲ့ဒီနောက်မှာတော့တီတန်တသက်တကြွန်းထောင်နှံ10နှစ်အထိပြောင်းလဲကြခံခဲ့ရပြီးတဲ့နောက်ဇလိုင်လာဇန်းပိုင်းကမန္တလေးအိုးဘိုထောင်ကနေပြန်လွတ်မြောက်လာတာပါပုံမှန်905ခအရာပြစ်မှုထင်ရှားရင်တော့ကွန်ဂိုထွေးဟာထောင်နဲ့နှစ်နှစ်ထိကြာခံမှာဖြစ်ပါတယ်ခင်ဗျာ
ကွန်အောင်ပါရှင်ခုတော့ယာတီတုတ်ကွေးရောဂါအခြေအနေဆက်ပါမယ်မြန်မာနိုင်ငံမှာ H1N1 ယာတီတုတ်ကွေးရောဂါပိုးစတင်ဖြစ်ပွားခဲ့တဲ့တစ်လတာကြာမြင့်ချိန်ဒီကနေ့ထိ H1N1 ကြောင့်သေဆုံးသူပေါင်း32ဦးထိရှိသွားပြီဖြစ်ပြီးရောဂါပိုးသူရှိသူပေါင်းကတော့304ဦးနဲ့ပိုးရှိတယ်လို့တာနယာရှိသူပေါင်းကတော့100ကျော်သွားပြီဖြစ်ပါတယ်မြန်မာနိုင်ငံအပါအဝင်အင်းအင်းချင်းနိုင်ငံတွေမှာလည်းဒီ H1N1 ရောဂါကူးစက်ဖြစ်ပွားနေတဲ့အတွက်ရောဂါကူးစက်ပြန့်မမှုမမြန်ဆန်အောင်မြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနကတနင်္ဂနွေလုံးအတိုင်းအတာနဲ့ကာကွယ်ရေးလုပ်ငန်းတွေဆောင်ရွက်နေတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောပါတယ်အသေးစိတ်ကိုတော့မဆုမြုံကတင်ပြထားပါတယ်ရှင
်ဟုတ်ပါတယ်မြန်မာတနိုင်ငံလုံးအတိုင်းအတာနဲ့ကချင်ပြည်နယ်နဲ့ကယားပြည်နယ်ကနေလွဲလို့ကြံပြည်နယ်နဲ့တိုင်းအသီးသီးမှာ H1N1 ရာသီတုတ်ကွေးရောဂါကြောင့်ပြီးခဲ့တဲ့လဇူလိုင်လ22ရက်နေ့ကနေဩဂုတ်လ22ရက်နေ့အထိတလတာအချိန်အတွင်းမှာသေဆုံးသူလူနာပေါင်းက32ဦးထိရှိသွားပြီဖြစ်တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြည်သူ့ကျန်းမာရေးဦးစီးကသတင်းထုတ်ပြန်လိုက်ပါတယ်တနိုင်ငံလုံးအတိုင်းအတာနဲ့ H1N1 ရာသီတုတ်ကွေးရောဂါတန်လျာရှိသူအဖြစ်ဆေးရုံတက်ရောက်ကူးသနေသူပေါင်းက116ဦးထိရှိပြီး H1N1 ပိုးတွေ့ရှိသူကတော့304ဦးထိရှိနေပြီဖြစ်တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်က VOA မြန်မာပိုင်းကိုပြောပါတယ
်ဒီနေ့ဩဂုတ်လ22ရက်နေ့ဆီအောင်ပေါ့နော်ဒီနေ့မွန်လနဲ့နာယူထိရတော့သေဆုံးသူတဦးထပ်တော့ပါတယ်32ဦးပေါ့ပိုးတွေ့သူပေါင်းက304ဦးပေါ့ပိုးတွေ့သူပေါင်း H1N1 ဆေးရုံတရားကြက်တဲ့ဒီရင်းထံအသက်ရှင်လာမျိုးပိုးဝင်ရောဂါလက္ခဏာနဲ့ကြက်တဲ့ဦးက116ဦးပ
ါဩဂုတ်လ22ရက်နေ့အထိထုတ်ပြန်ချက်အရရန်ကုန်တိုင်းကတော့ယောဂါကူးစက်မှုအဖြစ်အများဆုံးဖြစ်ပြီးယောဂါလက္ခဏာပြသူပေါင်းက300ကျော်အထိရှိပါတယ်ယောဂါကူးစက်ခံရသူပေါင်းက90နီးပါးအထိရှိနေပါတယ်အေရီတိုင်းကတော့သေဆုံးသူ12ဦးအထိရှိပြီးသေဆုံးသူဦးရေကအများဆုံးဖြစ်နေပါတယ်အခုလိုမျိုးတလတာကာလအတွင်းလူ32ဦးအထိသေဆုံးခဲ့ရတဲ့ H1N1 ယောဂါပိုးကူးစက်ပြန့်ပွားမှုထိန်းချုပ်နိုင်ရေးကျန်းမာရေးဝန်ကြီးဌာနအနေနဲ့ဆောင်ရွက်နေတဲ့အခြေအနေကိုတော့ဒေါက်တာတန်းထွန်းအောင်ကအခုလိုရှင်းပြပါတယ်
အခြားကျွန်တော်တို့ဘဝဉ္ဇဉ်နိုင်ငံလေးရဲ့ဖြစ်ပွားမှုတွေလည်းဒါရာသီတုတ်ကွေးနဲ့ပတ်သက်ပြီးတော့သေဆုံးမှုတွေရှိပါတယ်အဲဒါကျွန်တော်တို့ရာသီ moderate transmission ပဲပေါ့ကူးစက်ပြန့်ပွားမှုကအသင့်တင်မရှိသေးတဲ့ဆိုတာကျွန်တော်ထုတ်ပြန်ထားတယ်ဆေးရုံရောက်တာနောက်ကျရင်နောက်တစ်ခုကမတက်ကြွန်းသူတွေနဲ့ကူးတာနေရင်တော့နောက်ကျရင်တော့အခြားတစ်ခုကတွေရှိပေမဲ့လည်းသေဆုံးမှုကမလွတ်နိုင်ဘူးပေါ့နော်နောက်တစ်ခုကယောဂအခမ်းရှိတဲ့လူတွေကလေးငယ်တွေကိုဝင်ဆောင်တွေဖိုးကြီးဖွားကြီးတွေကြတော့နည်းနည်းဆုံးတက်တယ်
H1N1 ယောဂတုတ်ကွေးယောဂပိုးတွေ့ရှိပေမဲ့တုတ်ကွေးယောဂကြောင့်မဟုတ်ဘဲတခြားယောဂအခမ်းကြောင့်သေဆုံးသူပေါင်းကလည်း20ဦးထိရှိသွားပြီဖြစ်တယ်လို့ပြောဆိုထားပါတယ်။အခုလက်ရှိနောက်ဆုံးအခြေအနေအထိကတော့ H1N1 ယောဂပိုးတွေ့ရှိသူလူနာတွေကအတွင်းလူနာတွေကိုတော့ဝေဘာကီအထူးကူဆေးရုံကြီးနဲ့တခြားတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာဆေးကုသမှုပေးနေပြီးပြင်ပလူနာတွေကိုလည်းစနစ်တကျကုသမှုပေးနေပါတယ်လို့ကျန်းမာရေးဦးစီးဌာနတူညွှန်ချုပ်ကပြောပါတယ
်။ဝေဘာကီဆိုရင်အခုဆိုကျွန်တော်တို့2ယောက်ပဲရှိရဝေဘာကီဆိုရင်2ယောက်တခြားတိုင်းဒေသကြီးနဲ့ဆေးရုံတွေမှာအတွင်းလူနာ34ဦးစုစုပေါင်း36ဦးတယ်ကူတာမှုခံယူနေတယ်ဆေးရုံကောင်းမွန်ပြီးတော့ဆေးရုံကဆင်းသွားတာ200ဦး ညီမလူနာက16ဦးပေါ့အဲ့တော့ဆိုတာပိုးတွေတိုင်းလည်းမစိုးရင်ရဘူးဆဲဦးမှာဆင်းတော့အကောင်းလိုက်ဆင်းတော့200တူဦးပြင်ပလူနာနဲ့လည်းတော်တော်လာနေကူဆိုတာ16ဦးဆိုတော့အခုတဖေးနဲ့ရော့လာပြီဆိုတာပြပါတယ်
တုတ်ကွေးရော့ကဖြစ်ပွားနေတယ်လို့တန်တရားရှိရင်ပြည်သူတွေအနေနဲ့ချက်ချင်းပြည်သူဆေးရုံနေစီအ мян ကူတာမှုလာရောက်ခံယူကြဖို့ကိုလည်းဒေါက်တာတန်းထွန်းအောင်ကပြည်သူကိုတိုက်တွန်းပါတယ
်အဲ့တော့လူကသတိထားမယ်ချက်ဆောင်းဆောင်းလေးကျွန်တော်တို့ဖုတ်ပြန်ထားတဲ့ဟာလေးတွေကိုလုပ်ဖို့လိုပါတယ်ဒီရာဇဝတ်ကွေးကြီးနောက်နှစ်တွေလည်းကျွန်တော်တို့မှာရှိအောင်ပဲကျွန်တော်တို့အင်ဘာရွန်မန့်မှာဒီပိုက2009ဆပ်ဇက်ရှိလာခဲ့တယ်2019မှာကျွန်တော်တို့ပြင်ထန်လေးမှုလေးရှိလာတယ်အဲ့တော့ပြည်သူလူထုနေနေကတော့မိမိမှာရာဇဝတ်ကွေးတော့ကလက္ခဏာခံစားရတယ်ဆိုတာကိုတန်လျာရှိရင်နှိစက်ရပြည်သူဆွေးနွေးမှုကိုအချိန်မီသွားကူစားကိုခံလို့ရတယ်48နာရီတကူရင်သူကလုံးဝကောင်းတယ်48နာရီတော့စေုံရောက်မယ်ရှေးတော့မယ်9ရက်တော့မယ်တမီဖလူဟာတော့လိုက်ရင်လုံးဝလည်းကောင်းတယ်ခြားသူဝယ်ကူဆက်မှုလည်းရော့သွားတယ်အဲ့တော့မိမိကိုယ်တိုင်ကစားပြီးတော့ product yourself ပေါ့မိမိကိုယ်တိုင်စားပြီးတော့မှဒီကာကွယ်ရေးနှုတ်ဆက်ချက်တွေကိုကျန်းမာရေးနှုတ်ဆက်အသိပညာပေးနှုတ်ဆက်ချက်တွေကိုလိုက်နာဆောင်ရွက်ဖို့လိုတယ်အင်းအောင်သူတိုင်းမိသားစုတိုင်းစုဦးချင်းတယောက်ချင်းလားလိုက်နာမယ်လူလူအဖွဲ့ကြီးတွေလည်းဝိုင်းဝန်းပြီးတော့ဒီဟာကိုပညာပေးမယ်၊လိုက်နာမယ်ဆိုရင်အကုန်လုံးလိုက်နာမယ်ဆိုတော့ဒီယောဂချက်ချင်းကြပါမယ်
ကျမ်းမာရေးဝန်ကြီးဌာနနဲ့အတူတနိုင်ငံလုံးအတိုင်းအတာနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနအပါအဝင်ဝန်ကြီးဌာနအားလုံးနဲ့ပူးပေါင်းပြီးတော့ H1N1 ယောဂကူးစက်မှုကာကွယ်ရေးပညာပေးလုပ်ငန်းတွေကိုလှုပ်ဆောင်နေကြတာဖြစ်ပါတယ်။ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးရဲ့ January 1ရက်နေ့ကနေဩဂုတ်လ20ရက်နေ့အထိထုတ်ပြန်ချက်အရတော့မြန်မာအပါအဝင်တရုတ်အိန္ဒိယနီပေါ်သီရိလင်္ကာမော်လ်ဒိုက်ဘင်္ဂလားဒေ့ရှ်ထိုင်းမလေးရှားဘူတန်အင်ဒိုနီးရှားနိုင်ငံတွေမှာ H1N1 ယောဂပိုးအမျိုးအစားတူကူးစက်ယောဂတွေပြန့်ပွားနေတယ်ဆိုပြီးထုတ်ပြန်ထားပါတယ်ရှင်။
မဆူမွန်တင်ပြသွားတာပါရှင်တော်သားရှင်များရှင်မလေးရှားနိုင်ငံမှာအင်ရှင်အဖြစ်လက်ခံကျင်းပတဲ့29ချိန်မြောက်အရှိတောင်အာရှအားကစားပြိုင်ပွဲမှာတော့မြန်မာနိုင်ငံအပါလာရောက်ရှင်ပြိုင်တင်နေကြတဲ့အာဆီယံနိုင်ငံတွေအနေနဲ့အားကစားပြိုင်ပွဲတွေကျင်းပနေတဲ့ကာလအတွင်းအခက်အခဲမျိုးစုံနဲ့ရှင်ဆိုင်နေရတယ်လို့ဆိုပါတယ်အပြည့်အစုံကိုတော့ကိုကောင်းဆိုင်ဟင်းကပြောပြထားပါတယ်ရှင
်မလေးရှားနိုင်ငံကအင်ရှင်အဖြစ်6ချိန်မြောက်လက်ခံကျင်းပနေတဲ့အရှိတောင်အာရှစီဂိမ်းအားကစားပြိုင်ပွဲမှာတော့မြန်မာနိုင်ငံကတော့ရောက်ရှင်ပြိုင်ကြတဲ့အားကစားသမားတွေအနေနဲ့တော်ရည်လာရဲ့အခက်အခဲဖြစ်တာတွေစားရည်တာရည်တွေတာမကနေထိုင်ရေးတွေမှာပါအဆင်မပြေတာတွေရှိခဲ့ပြီးဩဂုတ်16ရက်နေ့ကကျင်းပတဲ့မြန်မာအမျိုးသမီးဘောလုံးအသင်းလဲအင်ရှင်မလေးရှားအသင်းကို၅ဂိုးပြန်တဲ့အနိုင်ရတဲ့ပွဲအပြီးမှာတဲခိုရာဟိုတယ်ကိုပြန်ပို့မဲ့ကအတွက်ရမောက်မရှိတဲ့အခြေအနေနဲ့ကြုံတွေ့ခဲ့ရပါတယ်ဒီကနေ့မှာတော့မြန်မာစကွက်အသင်းအခစားသမားတွေလိုက်ပါစီးနင်းလာတဲ့ဘတ်စကားဟာရင်တိုင်းမှုဖြစ်ခဲ့လို့မြန်မာခစားသမားအမျိုးသမီးနေဦးဖြစ်တဲ့မအေးအသင်းနဲ့မအီပြုံတို့ထိခိုက်ဒဏ်ရာရရှိခဲ့ပြီးပွဲစဉ်တွေကိုရှုဆိုင်ခဲ့ရပါတယ်မလေးရှားနိုင်ငံမှာကျင်းပတဲ့စီကိန်းပြိုင်ပွဲမှာတောက်ရောက်ရှင်ပြိုင်နေတဲ့မြားပြည့်အသင်းရဲ့နီးပြဥဇော်ဝင်းထိုက်ကတော့လက်ရှိသူတို့ကြုံတွေ့နေတဲ့အခက်အခဲကိုအခုလိုပြောပါရစေ။အ
ားလုံးအဲ့လိုမျိုးကျွန်တော်တို့တောင်းခဲ့တဲ့နိုင်ငံနဲ့ဆိုင်တော့ဒီနိုင်ငံကအားနည်းရ။အခုကျွန်တော်တို့ကဟိုကျွန်တော်တို့ official practice နဲ့ကျွန်တော်တို့ drama ဟို drama ဇင်ဝဲဆိုင်ပရမန်ဒီ20နှစ်ရသလိုချင်းဟိုကျွန်တော်တို့ကနေလေတာဟိုကျွန်တော် lunch ပေါ့ပေါ့နော်ကျွန်တော်မှားတယ်ဗျ။အဲ့မဲ့သူတို့ရောက်တော့ရဲ့နောက်ကြရဗျနောက်ကြရဆိုတော့ဥမာကျွန်တော်က7နာရီကိုသူတို့ချီစာပြီးပြီးနိုင်တယ်ဆိုတော့ကျွန်တော်ကပုံမှန်အားဖြင့်ဆို7ခွဲလောက်ဆိုတော့ရောက်တင်တာပေါ့နော်ဒါပေမဲ့သူတို့ကမရဘူးဗျအားနည်းရဗျအဲကျွန်တော်တင်တာမဟုတ်ချဗီယန်နံအတင်းဆိုလို့ရှိရင်ကျွန်တော်ပြန်ဝင်ဆက်ရနေပါတယ်တနားထိုးမှတနားထိုးမှသူတို့ချီ lunch ပေါ့ရောက်လာအဲဆိုတော့ကိုယ်တိုင်နိုင်ငံမှာမဟုတ်ဗျသူတို့ရဲ့ဒီ management ဟာအဲဒီ transportation တို့နော်ဒီ order နဲ့ပတ်သက်တဲ့အခြားဒီအဲ့လိုပေါ်ဒီဟိုအားနဲ့အမှန်ပဲကြားရတော့
29ချိန်မြောက်အရှိတောင်အာရှအားကစားပြိုင်ပွဲအမှတ်တရထုတ်ဝေတဲ့စာအုပ်မှာအင်ဒိုနီးရှားနိုင်ငံရဲ့အလံကိုပြောင်းပြန်မကြည်ရွယ်ပဲပုံလင်းခဲ့တဲ့အပေါ်မလေးရှားနိုင်ငံအနေနဲ့ဒီဖြစ်ရဲ့အတွက်အင်ဒိုနီးရှားအစိုးရကိုတောင်းပန်ခဲ့ရပါတယ်အရှိတောင်အာရှရဲ့ဖွံ့ဖြိုးတဲ့နိုင်ငံတစ်နိုင်ငံဖြစ်တဲ့မလေးရှားနိုင်ငံမှာစီးကင်းအားကစားပြိုင်ပွဲကျင်းပနေစဉ်အားကစားသမားတွေကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကညွှန်ကြားရေးမှူးဦးထေးအောင်ကအခုလိုဝေဖန်လိုက်ပါတယ
်ဒါအခုမှကျွန်တော်တို့ကဆိုလို့ရှိရင်သူကမဘောလီဘောပေါ့ဗျာဥပမာပြောတာဗာဘောလီဘောဘောလုံးဆိုရင်ဘယ်လိုရောဘယ်လိုရောအဲ့လမ်းကြောင်းဘောတဲ့ကောင်အချိန်အစမ်းမောင်းနိုင်နေတယ်ကျွန်တော်တို့အရင်ဝင်ကြီးရလေအစမ်းမောင်းနိုင်နေတယ်ဒိုင်းမန်ဒက်စတမှာဘယ်လောက်ကြမလဲဒီနေ့ဇီယာသီးကွင်းကိုသွားရင်ဘယ်လောက်ကြမလဲဟိုကားတော့ရလို့ကြံဝဲဟိုအချိန်ကြီးမရှင်းပြန်နိုင်တယ်တို့ဒီမဖြစ်အောင်ကျွန်တော်တို့စိုးရင်ပြီးတော့ကျွန်တော်တို့ရှိအကုန်လုံးကြတာလေအခုကျတော့သူတို့ကတော့ပေါ်တိပစာနဲ့လေးထားပြီးတော့မလုပ်တာလို့ပဲကျွန်တော်နေနေလို့ပဲနေနေဗျာ
ဒီကနေ့မှာတော့မြန်မာ U20 နဲ့ဘောလုံးအသင်းအနေနဲ့အင်ရှင်မလေးရှားအသင်းကိုအုပ်စု A နောက်ဆုံးပွဲစဉ်အဖြစ်ရှင်ပြန်ကစားရမှာဖြစ်ပါတယ်မြန်မာပေးသက်တွေအနေနဲ့အဆင်ပြေချောမွေ့စွာလာရောက်အပေးနိုင်ဖို့မြန်မာပြည်သူတွေအချင်းချင်းအကူအညီတွေစောင့်ရှောက်မှုတွေပေးနေတယ်လို့မလေးရှားနိုင်ငံမှာရှိတဲ့နှလုံးလားပရဟိတအသင်းကကိုတက်ကပြောပါတယ
်ဗိုလန်တီးယားကျွန်တော်တို့အဖွဲ့တွေအယောက်200အင်အား400ကျော်ဗိုလန်တီးယားလုပ်ပေးနေပါတယ်လက်ရှိ challenge စီလီယံကွင်းကြီးမှာ
ကျွန်တော်ခုဆိုရင်လူအင်အားတော်တော်လေးဝင်ပါပြီကျွန်တော်တို့ပါကင်မှာရောကျွန်တော်အပေါက်အဝါတွေမှာရောကျွန်တော်အထက်ကွင်းထဲမှာရောကျွန်တော်အဖွဲ့တွေဆွက်ွက်ပြီးတော့မင်းဆက်စင်တာကြီးကလည်းရောက်ရှိပြီးတော့အခုချိန်ထိကျွန်တော်အကူကြီးနေပါတယ်အားလုံးအစဉ်ပြေစွာနဲ့အားလုံးအထက်ဝင်ဖို့ဒီနေ့ဌာနပိုင်ဆိုင်ရာဒီနေ့အားလုံးညီနိုင်ပြီးတော့ဝင်နေတာအခုတစ်ခါအစဉ်ပြေပါတယ်ခင်ဗျာ
အခုကျင်းပနေတဲ့26ချိန်မြောက်အရှိတောင်အာရှစီးကိန်းအားစားပြိုင်ပွဲလက်ရှိစုတစိတ်ရရှိမှုအနေအထားမှာတော့အင်ရှင်မလေးရှားအသင်းကရွှေ22ခုနဲ့ဥဆောင်နေပြီးဒုတိယအနေနဲ့စင်ကာပူက17ခုတတိယအနေနဲ့အင်ဒိုနီးရှားက9ခုနဲ့မြန်မာက3ခုရရှိထားတာပဲဖြစ်ပါတယ်အမျိုးသားဘောလုံးပြိုင်ပွဲမှာတော့မြန်မာအသင်းကရွှေတစိတ်စုစကူးနိုင်ဖို့ကိုမြန်မာနိုင်ငံလုံးကပြည်သူတွေမျှော်လင့်နေကြတာပဲဖြစ်ပါတယ်ခင်ဗျာ
ကိုကောင်ဆိုင်တင်ပြသွားတာပါရှင်ခုတော့လူသုံးများလာတဲ့ drone ယာဉ်တွေရဲ့အကျိုးအဖြစ်တွေအကြောင်းတင်ပြလိုပါတယ်ကင်မရာတွေတပ်ဆင်ထားတဲ့အသေးစား drone ယာဉ်တွေကိုလွတ်လပ်ကူကူဝယ်ယူသုံးစွဲနိုင်ပါပြီ drone ယာဉ်တွေဟာဆိုရင်သိပ္ပံပညာရှင်တွေရဲတပ်ဖွဲ့ဝင်တွေနဲ့စီးပွားရေးလုပ်ငန်းတွေမှာအများကြီးအသုံးသဲ့တယ်ဆိုပေမဲ့လည်းအဖိုးမကြီးတဲ့ drone ယာဉ်တွေကိုတော့လက်နက်အဖြစ်တောင်အသုံးပြုနိုင်နေတာပါ drone နည်းပညာနဲ့ကောင်းကျိုးစိုးမွေတွေအကြောင်းမကြာခင်ကကျင်းပတဲ့ဓာတုဌာနဆိုင်ရာလုံခြုံရေးထိပ်သီးအစည်းအဝေးဘက်ကနေ VOA သတင်းထောက် Elizabeth Lee ပေးပို့တဲ့သတင်းကိုတော့မှအသံစင်ကပြောပြထားပါတယ
် drone ယာဉ်တွေကိုသုံးရတဲ့ကောင်းကျိုးစိုးကျိုးရှိပါတယ်drone တွေကိုအလွဲသုံးစားလုံးနိုင်တဲ့အကြောင်းနဲ့ပတ်သက်ပြီးတော့ Houston ရဲစခန်းက Larry Sutter White ကခုလိုပြောပြပါဗ
ျ။
drone ကိုသုံးပြီးတခြားသူတွေကိုထိခိုက်အောင်လုပ်တာတွေကိုစိုးရင်ရပါတယ်။ဒီလိုကိစ္စတွေလည်းတွေးကြရပြီးပါပြီ။နီးပညာတိုးတက်မှုကအရမ်းမြန်လုံးပါတယ်။တိုးတက်လာတဲ့နီးပညာနောက်ကိုအမိလိုက်နေရသလိုဖြစ်နေပါတယ်
။ Oak Ridge အမျိုးသားတခွဲကန်က Richard Lusk ကလည်းသူ့အတွေ့အကြုံကိုခုလိုပြောပြပါဗျ။
drone cases in the United States and in other places.
ရင်းကတော့မှ drone တွေသုံးပြီးတော့မွေးရစေးအယောင်းဝယ်လုပ်တာတွေထောင်ထဲကထောင်သားတွေနဲ့တနက်အယောင်းဝယ်လုပ်တဲ့ဖြစ်ရလိုမျိုးတကယ့်အမှုတွေကိုတွေ့ရပါတယ်။အရှိအလေပိုင်းဒေသတချို့မှာဆိုရင် drone တွေကိုလက်နက်တွေလိုသုံးပြီးတော့လူတွေဘော်ကိုဘုံအသေးစားတွေကျဲတဲ့အထိရှိပါတယ်
။လူစိုးကျူးတွေပားပြောင်နိုင်ဖို့ဂျိုဒူးနဲ့တင်းနီယာပြစနစ် GPS သုံးထားတဲ့ drone တွေရဲ့စက်ပိုင်းဆိုင်ရာကိုပြုပြင်ပြီးတော့ထိမ့်သိမ့်ကာကွယ်နိုင်တဲ့အကြောင်းလဲ Richard Lusk ကပြောပြပါတ
ယ်။essentially
drone တွေဟာ GPS သုံးထားတဲ့စက်ပစ္စည်းတွေဆိုတော့တကယ်ဆိုရင် GPS မှောင်းအောင်လုပ်ပြီး drone လမ်းကြောင်းမှောင်းအောင်ကြားဖြတ်နိုင်မှာပါ EMP လို့ခေါ်တဲ့တရက်စစ်တန်လိုင်းလိုင်းသုံးခါမှုဒါမှမဟုတ် radio အတန်လိုင်းတွေကိုသုံးပြီး drone မောင်းတဲ့သူနဲ့ဆက်နေအကြားကြားဖြတ်တာဆက်ပြတ်သွားအောင်ကြားဖြတ်တာမျိုးလုပ်နိုင်ပါတယ
်တစ်ဖက်မှာလည်း drone တွေကကောင်းကျိုးများကြီးပေးနိုင်တယ်ဆိုတဲ့အကြောင်းကို Richard Lusk ကဆက်ပြောပြပါတယ်
ဘယ်နည်းပညာနဲ့မဆိုအကောင်းနဲ့အဆိုးနှစ်ဖက်ရှိကြစမြဲပ
ါဓာတုစိရင်တွေထဲမှာဝန်ထမ်းတွေသွားစစ်ဆေးဖို့ခက်ခဲတဲ့အနေအများတဲ့နေရာတွေမှာဆိုရင်လှည့်လည်စစ်ဆေးဖို့အတွက် drone တွေကိုသုံးကြပါတယ် Houston မြို့နာက Shell Deer Park တန်ဆင်တဲ့နေရာမှာပြီးခဲ့တဲ့နှစ်တုန်းက drone တွေကိုသုံးပြီးတော့အပေါ်စီးကရိုက်ထားတဲ့ဓာတ်ပုံတွေကိုသုံးပြီးဓာတုစိရင်ဆိုင်ရာလုံခြုံရေးအစည်းအဝေးမှာပြခဲ့ပါတယ် Shell Deer Park စိရင်က Gary Ship ကခုလိုပြပြပါတယ
် almost 400 foot in the air
ဒီစက်ရုံလိုနေရာမျိုးမှာပေ400လောက်ထိမြင့်တဲ့အဆောက်အုံတွေရှိပါတယ်ဒီအဆောက်အုံတွေကိုလူတက်နိုင်အောင်လုပ်ဖို့ဘယ်လိုမှမဖြစ်နိုင်တော့ drone တွေကိုသုံးပြီးဘာတွေလိုလဲဆိုတာကြည့်ပြီးဆုံးဖြတ်နိုင်ပါတယ
်မိခင်တော်ကန်ကစီကန်ထိန်သိမ်းရင်ဌာနတွေအများပြားမှာလဲ drone တွေကိုသုံးပြီးတော့အမြန်လမ်းတွေကိုပေါ်စီးကကြည့်ပြီးမြန်မြန်ရှာဖွေစစ်ဆေးကယ်ဆယ်တာတွေလုပ်နေပါတယ
် see the body heat maybe of a child
ကလေးပြောင်းရွှေ့တဲ့အခါမှာပုံမှန်လမ်းဖြတ်သူတွေသတိမထားလိုက်နိုင်ပေမဲ့ drone ကခန္ဓာကိုယ်အပူချိန်ကိုခြေရခံပြီးရှာနိုင်တဲ့အမှုတွေကိုကဘာတဝမ်းမှာတွေ့နိုင်ကြပါတယ်။နည်းပညာကဆက်ပြီးတော့တချိန်တို့တိုးတက်နေပါတယ်။ညအမောင်ထဲမှာရိုက်နိုင်တဲ့အာယုန်ကန်ဆန်ဆာ၊မီသိန်းတက်ငွေ့တိုင်းတာဇက်အပြင်ဓာတ်မှန်ရောင်ကြီး X-ray နဲ့ဖောက်ထွင်းမြင်နိုင်တဲ့ကိရိယာတွေကို drone တွေပေါ်မှာတက်ဆင်နိုင်ပါတယ်။ပဇင်းလောက်ထိသိနေတဲ့ drone တွေကိုလည်းတီထွင်ဖို့လေ့လာသူတွေစူးစမ်းနေကြပါတယ်။ကာကွယ်ရေးဦးစီးဌာနနဲ့အစိုးရလေ့လာရေးအဖွဲ့တို့ပူးပေါင်းပြီးတော့ပိုးကောင်ငယ်လောက်ရှိတဲ့ drone တွေကိုတီထွင်ဖို့စူးစမ်းနေကြတာဖြစ်ပြီးအမှတ်တမှတ်ဆိုရင်တကယ်ပိုးကောင်လို့ထင်နိုင်တဲ့ drone တွေကိုတီထွင်ဖို့စီစဉ်နေကြတာပါ
။ drone တွေကိုအလွယ်သုံးစားမလုပ်နိုင်အောင်ကာကွယ်တဲ့နည်းလမ်းတွေကိုဆက်ပြီးတော့တီထွင်ပြီးတော့ drone တွေရဲ့အကျိုးရှိမှုကိုဆက်သုံးပြုနိုင်ဖို့လေ့လာသူတွေကစူးစမ်းနေကြပါတယ်ရှင်။
drone ယာဉ်တွေရဲ့ကောင်းကျိုးဆိုးပြစ်တွေအကြောင်းမှအီတန်စင်ကတင်ပြသွားတာပါ VOA မြန်မာပိုင်းကထုတ်လွှင့်ချက်တွေကို Democratic မြန်မာအတန်း TVB ကနေလည်းဖန်ယူကြည့်ရှုနိုင်ကြပါလိမ့်ရှင
် VOA မြန်မာပိုင်းအတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကိုခြောက်ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00နာရီအစီအစဉ်ပြီးပြီးချင်းည10:00နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းသာတော်တာရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဩဂုတ်လ23ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ2532တို့ကနေည10:00အထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးတက်တန်ရောင်သတင်းလောအစီအစဉ်နဲ့သူယုံကြည်ရအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြမှာပါဒါအပြင်ဒီကနေ့ညမှာနောက်ထပ်နားဆင်ရမယ့်အစီအစဉ်တစ်ခုမှာကြားဖို့ရှိတာကတော့
The market's moved on. Samsung is now number one in unit shipments. Apple is number one in profitability. And Huawei is a very small
one. စကွက်ထဲထိုးဖောက်ဝင်ရောက်ဖို့ကြိုးစားလာနေတဲ့ Nokia 8 phone အကြောင်းဘလော့ဂါတွေပြောသမျှအစီအစဉ်မှာအပြည့်အစုံကြားကြမှာပါ။အခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံအစားအသောက်နဲ့ဆေးဝါးကုက္ကရေးဦးစီးဌာန FDA ကလာမယ့်2018ခုနှစ်ဇန်နဝါရီလကစပြီးတော့တရားမဝင်ဆေးဝါးရောင်းချသူတွေကိုထိရောက်စွာအရေးယူသွားဖို့စီစဉ်နေကြောင်း FDA ညွှန်ကြားရေးမှူးချုပ်ဒေါက်တာတန်ထွတ်ကပြောပါရယ်အိမ်သုံးဆေးဝါးတွေအပြင်အများပြည်သူအတွက်အသက်အန္တရာယ်ဖြစ်စေမဲ့အစားအသောက်တွေရောင်းချနိုင်မှုအပေါ် FDA ကဥပဒေလမ်းကြောင်းကနေအရေးယူဆောင်ရွက်နေတဲ့အစီအစဉ်တွေအကြောင်းဒေါက်တာတန်ထွတ်ကိုဆက်သွယ်မေးမြန်းပြီးတော့စီးပွားရေးကဏ္ဍမှာအပိုင်း1အဖြစ်နဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါရယ်ရှင်
မနက်ကအတွင်းကဆေးဝါးရောင်းချတဲ့ဆန်ဒီမှာအစိုးရရဲ့ခွင့်ပြုချက်မရဘဲတင်ရောက်နေတဲ့တရားမဝင်ဆေးဝါးတွေအများအပြားရှိနေပြီးတချို့လူသုံးများတဲ့ဆေးဝါးတွေထဲမှာအများပြည်သူကိုအန္တရာယ်ဖြစ်စေတဲ့အတုတွေပါနေတာကြောင့် FDA မြန်မာနိုင်ငံအစားအသောက်နဲ့ဆေးဝါးကုက္ကရေးဦးစီးဌာနကဒီကိစ္စကိုစနစ်တကျအစဉ်စဉ်ပညာပေးအရေးယူဆောင်ရွက်ဖို့စီစဉ်လာနေတာဖြစ်ပါတယ်။မကြာသေးခင်ကာလတွေအတွင်းဝန်ထမ်းအင်အားတိုးချက်ခံထားနိုင်တာကြောင့် FDA အနေနဲ့အခုလိုလုပ်ငန်းတွေကိုတိုးချဲ့လှုပ်ဆောင်လာနိုင်တာဖြစ်တယ်လို့ FDA ညွှန်ကြားရေးမှူးချုပ်ဒေါက်တာတန်ထွက်ကပြောပါတယ
်2015ဆက်ပြီးတော့ကျွန်တော်တို့အရှိန်မြင့်ပြီးတော့မှဒီကိစ္စတွေကိုအရေးယူလာခဲ့တာပေါ့ဆရာရေဆိုတော့ကျွန်တော်တို့ဒီတစ်နှစ်တည်းတစ်နှစ်ပို့ပြီးတော့ကျွန်တော်တို့မှာအင်အားလေးရရှိလာတယ်ဆရာငကိုတော့ကျွန်တော်တခါတင်ပြခဲ့သလိုလူလေး400လောက်ရှိတာပေါ့ဆရာရေအခုတော့1000လောက်ရှိတာပါပေါ့ကျွန်တော်တို့ခရံရုံးမရလည်းပဲအရင်တော့မရှိဘူးဗျကျွန်တော်တန်းရုံလောက်ကလေးပဲလူလေး9ယောက်10ယောက်9ယောက်နဲ့ရှိတာပေါ့ဗျာအဲ့ဒီကနေပြီးတော့ခရံရုံး28ခုလည်းကျွန်တော်ကဖွင့်နိုင်ခဲ့တယ်ဆိုတော့လူရှိလာပြီးရုံးရှိလာပြီးဆိုတော့ကျွန်တော်တို့ဒီကြီးကြပ်ကုတ်ခဲ့တာတွေကိုတို့လုလာတဲ့သဘောပဲပေါ့ဗျာ
မြန်မာနိုင်ငံအနှံ့ပြားမြို့တိုင်းနယ်တိုင်းမှာဖွင့်လှစ်ရောင်းချနေကြတဲ့စေဝါဆိုင်အတော်များများဟာတရားဝင်မပုံတင်ထားခြင်းမရှိဘူးလို့လည်းဒေါက်တာတန်းထွတ်ကပြောပါတယ
်စေဝါအန္တရာယ်ကကျွန်တော်တို့မိဘပြည်သူများအထူးသဖြင့်တော့ကြီးရွာပြည်သူများပေါ့ဗျာသူတို့မှလည်းအမြင်များတယ်ဆရာတကယ်တော့ဒါတွေကိုတကယ်လုပ်နေတာကမြို့ပေါ်လူတွေကလုပ်နေပြီးတော့မှတောရွာတွေကိုပစ္စည်းပြုလုပ်တာပေါ့ဆရာရယ်တော်မယ်ဆိုရင်လေသူရဲ့ supply chain ကအဲ့တော့ကျွန်တော်တို့ကအခုအင်အားလေးရှိလာပြီးဆိုတဲ့အခါကျတော့ခြေစက်လက်စက်ခက်မြန်းများလုပ်တဲ့အခါမှာကျွန်တော်အမှန်တိုင်းဝင်ခံမယ်ဆရာဒါတွေကရှက်ဆရာမလို့ဟိုအမှန်နေပြောတာအကောင်းဆုံးပါပဲဆရာအဲ့ဒီစေးစံတစ်ဆိုင်တွားကြည့်ရင်မှတ်ပုံတင်မပုံတင်မရှိတဲ့ဆေးကိုမရောင်းတဲ့ဆိုင်လို့မရှိတော့ပဲဆရာတော်တော်များများဒီမှတ်ပုံတင်မဲ့ဆေးကိုသူရောင်းနေဆရာဒါတော်တော်များများကြည့်ကျွန်တော်ဒါနေရာတိုင်းမှာကျွန်တော်ဝန်ခံနေဆရာရှက်ဆရာလည်းမဟုတ်ဒါ real situation ပဲနောက်တစ်ခါကျွန်တော်တို့ဒီဂျောင်းဘလောက်မှာရှိတဲ့ဒီဆေးစက်ခပ်ပြီးပြီးတွားခြင်းအဲ့ဒီမှာဆက်ဆေးရ ready ပဲဆရာသူတို့ကဒီဟိုသူ့အတူ customer နဲ့ buyer နဲ့ seller နဲ့အဆင်ပြေနေတာပေါ့ဆရာရေဒီသဘောပါခင်ဗျ
ဒီစေးဆိုင်အသီးသီးမှာယောဂအမျိုးမျိုးအတွက်ကိုယ်သဘောနဲ့ကိုယ်ဆေးတွေကိုပေါင်းဆက်ပြီးရောင်းချနေတဲ့ဆက်ဆေးတွေဟာအများပြည်သူအတွက်ကြီးမားတဲ့အန္တရာယ်ရှိနေတာကြောင့်လမ်းစင်းမဲ့ရောင်းချတဲ့စေးဆိုင်တို့ကိုတရားစွဲတဲ့အထိလှုပ်ဆောင်လာနေပြီဖြစ်ပါတယ
်ဆိုတော့ကျွန်တော်အဲ့ဒါတွေကိုတွေ့တော့တရားဝင်လည်းကျွန်တော်လမ်းကြောင်းလေးတင်ပြတယ်ဆက်ဆေးရဲ့အန္တရာယ်တွေလည်းပဲကျွန်တော်ပြောတယ်မှတ်ပုံတင်မဲ့ဆေးတွေရဲ့မှတ်ပုံတင်မဲ့ဆိုတာ unregistered meat and screen ပါပဲ unscreen meat and seed ပါပဲဒါလေးကျွန်တော်ရှင်းပြပြီးတော့ဟိုခပ်ပြီးနေကျွန်တော်လိုက်ပိုက်စိတ်တိုက်ဖမ်းနေစီးတဲ့ပေါ်ဆရာရင်ကျွန်တော်ဒီနေ့မှာတရားဆွဲထားတဲ့အမှုက25မှုဖြစ်သွားပြီခင်ဗျဂျွန်လကုန်အထိ25မှုဆိုဆရာမနည်းပါဘူးအဲ့ဒီထက်ကခပ်ပြီးပြင်းဖြစ်သွားတဲ့ကိစ္စတခုတော့တက်ကုန်းကကိစ္စပါတက်ကုန်းကစီစဉ်ရကျွန်တော်တို့ unregistered ရောင်းတဲ့အပြင်3 pay ခံချက်ထိုးထားတဲ့အပြင်ထင်းချုပ်ဆေးကိုပါသူကရောင်းတာပေါ်ဆရာရင်ထင်းချုပ်ဆေးရောင်းတော့ကျွန်တော်အဲ့ဒါနဲ့တရားဆွဲဆိုလို့တော့ခုဒီပို့ကို အနာပိုင်းအဖွဲ့တခါကဥပဒေပြတ်တော်သားများလည်းတိတိကျကျအယူယူတာတွေ့ရပါတယ်။ဒီရုံထုတ်တာအစကျွန်တော်တို့ဒီတရားခွင်မှာအစကျွန်တော်တို့လူတွေတွားပြီးတော့နာကြတဲ့တွေ့တော်ရင်ဟိုစိတ်မကောင်းစရာပေါ်စရာရဲ့ခြေချင်းတွေလက်ထိတ်တွေခက်ခက်ပြီးတော့တို့တွေဖြစ်ပါတယ်ဆရာ။ဖြစ်တော့ဒါမတတ်နိုင်ဘူး။တို့ရောဟိုစံနမူနာတွေမှာဖြစ်တော်မှာပေါ်စရာ။ဟိုဒါပြီးခဲ့တဲ့ကျွန်တော်တို့ဒီဇူလိုင်လ
စတင်လှုပ်ဆောင်နေပြီဖြစ်ကြောင်းလည်းဒေါက်တာတန်းထွတ်ကပြောပါတယ
်ကျွန်တော်တို့ဒီရန်ကုန်မှာစီဝါအနေနဲ့ပြပွဲကြီးတစ်ခုကျွန်တော်လုပ်ပါတယ်ဆရာဇူလိုင်29 30 31မှာ invite မှာကျွန်တော်လုပ်ပါတယ်သူကတော့ဟိုခေါင်းစဉ်ကြီးကတော့စီဝါအတုဆမ်မီစီဝါများဒီအန်ဒီရဲ့ကာကွယ်တပ်စီနောက်တကအန်ဒီရဲ့ရှော့ချာကြီးကာကွယ်တပ်စီပြပွဲလူမှုပြပွဲဆိုကျွန်တော်လုပ်ပါတယ်အဲ့ဒီရလုပ်ပြီးတော့31ရက်နေ့မှာဒီရန်ကုန်ကအဓိကဖြစ်တဲ့အတွက်ကြောင့်ဆောစောကျွန်တော်တင်ပြတဲ့ဆမ်မီနဲ့စီဝါအတုများအန်ဒီရဲ့ရှော့ချာကြီးနဲ့တိုက်ဖြည်းworkshop တခုကျွန်တော်လုပ်ပါတယ်ကံတော်ကြီးဗလစ်မှာလုပ်ပါတယ်အဲ့တော့အဲ့ဒီမှာကျွန်တော်တို့ရဆောင်ရွက်ချက်တွေကျွန်တော်တို့ရည်ရွယ်ချက်တွေကျွန်တော်တင်ပြပါတယ်အဲ့မှာအားရစရာကောင်းတာရန်ကုန်တိုင်းဝန်ကြီးချုပ်ကနေပြီးတော့မှ2018မှာသူ့ရဲ့ရန်ကုန်တိုင်းဧရိယာအတွင်းမှာ2018ခုအနှစ်အစမှာဒီစီဝါအန်ရီယိုသူ့အနေနဲ့တိတိကျကျကာကွယ်တားဆီးတက်ဖြစ်မဲ့ဆွေးကြတဲ့အစီအမံတခုသူလုပ်လို့ရပါတယ်ဆိုတရားဝင်သူကြေညာပေးတယ်တော်ကဒီလိုအနေများတဲ့ကိစ္စတွေကိုအရေးယူတာကိုလည်းပဲယခုလည်းအရေးယူနေတယ်။နောက်မှလည်းဆက်ပြီးတော့အရှင်ဘုံမြင့်အရေးယူမယ်ဆိုတဲ့အကြောင်းကိုသူကတရားဝင်ပြောတယ်ခင်ဗျာ။ပြောတော့ကျွန်တော်တို့ကအလွန်အားရတာပေါ့ဗျာ။ရန်ကုန်ကကျွန်တော်တို့တိုင်းမှာအချက်ချပဲဆရာ။ဒီဆေးဝါးတွေ၊စက်တာတွေ၊ဟတ်တာတွေ၊ထုတ်လုပ်တာတွေ၊ချမ်းပြူတာတွေ၊တင်သွင်းတာတွေ၊ရောင်းချသူကအချက်ချပဲဆရာ။ဘယ်စီဝါးရင်ဆိုရန်ကုန်ကအချက်ချပဲ။ဆိုတော့ကြောင်ရန်တိုင်းဒေသအာဏာပိုင်ဖြစ်တဲ့ဝန်ကြီးချုပ်ကဟိုဒီလိုညွှန်ကြားချက်တွေပေးလာတယ်၊ဒီလိုလှော်လှချက်တွေကျွန်တော်ပြောတယ်ဆိုတော့ကျွန်တော်အရန်အားရတယ်ဆရာ။
တရားမဝင်ဆေးဝါးအတုများရောင်းချနိုင်မှုပပျောက်ရေးအတွက်တနင်္ဂနွေလုံးအတိုင်းအတာနဲ့မဟာဗျူဟာချပြီးရေရှည်စီမံကိန်းနဲ့လှုပ်ဆောင်တော့မှာဖြစ်တယ်လို့ဆိုပါတယ
်။ကျွန်တော်ရွေချက်ကလည်းပဲဒီဒါမဲ့ဒီမှာ November September အကုန် November မှာဒီ National Level ပေါ့ Workshop အကြီးဆုံး Level မှာလုပ်ဖို့ရှိပါတယ်။အဲ့ဒါပါလဲဆိုတော့ National Drug Safety Policy and Strategy ပေါ့ဒါကျွန်တော်ဆွဲပါမယ်။ဟိုငကိုရှိတဲ့ဟာတွေမရှိဘူးရှိပါတယ်ဆရာဒါပေမဲ့စနစ်အရင်မကြောက် international မဖြစ်ဘူးအဲ့တော့ကျွန်တော်ဓာကြီးကိုဆွဲတဲ့အခါမှာအဓိကအရေးကြီးတဲ့ပုံချမ်းကိစ္စကရန်ကုန်ကနေရနိုင်တယ်ဆရာတောင်းကျွန်တော်တို့ပထမအဆင့် workshop ရန်ကုန်မှာလုပ်တာဖြစ်ပါတယ်အဲ့ကျွန်တော်တင်ပြလိုတာကစနစ်တကျ policy strategy နဲ့တွားမယ် action plan နဲ့တွားမယ် data ဝန်ကြီးချုပ်များရဲ့ပံ့ပိုးကူညီမှုကလည်းတော်တော်ကောင်းလာတယ်ဆိုတဲ့အခါကျတော့ဒီစီဝါအန္တရာယ်တော့ကျွန်တော်အများကြီးနံပါတ် 1 reduction ရှော့ချလိုက်မှာလို့ဆရာရယ်ဒုတိယတော့ကျွန်တော်က eliminate ပေါ့ဖယ်ရှားမှာပေါ့တတိယအဆင့်ကတော့ eradicate ပေါ့ပြတ်အောင်ကိုကျွန်တော်တို့ကြိုးစားမှာဖြစ်ပါလေဒါ target goal ပေါ့ဆရာဘယ်လောက်တိုက်ကြတီးလုံနိုင်မယ်ဆိုတော့ကျွန်တော်တို့လက်တွေ on ground ကြာနေကျွန်တော်တို့ကြိုးပမ်းအားထုတ်မှုဒီဒေသအနာဂတ်များရဲ့ပံ့ပိုးမှုဌာနဆိုင်ရာပူးပေါင်းမှုပြည်သူလူထုရဲ့ပါဝင်မှုပေါ်မူတည်မယ်လို့ကျွန်တော်သုံးသပ်ပါတယ်ဆရာ
မြန်မာပြည်သူအများစုဟာတာမာနာစီချောင်းဆိုဖျားနာတာတွေအပြင်တခြားကြီးမားတဲ့နာတာရှိယောဂတွေအထိလမ်းဘေးဆေးဝါးဆိုင်တွေကိုမိခိုးအားထားနေကြရတာကြောင့်ဒီစည်းစိမ်တွေကိုပိတ်ပစ်တာတရားမဝင်ရောင်းချတဲ့စေဝါတွေကိုတင်းဆဲပစ်တာတွေလုပ်ခဲ့မယ်ဆိုရင်ပြည်သူတွေပဲဒုက္ခရောက်ကြရမှာဖြစ်ပါတယ်။ရှေ့သတင်းပတ်မှာတော့အဲ့ဒီစည်းတွေနေရာမှာအများပြည်သူကိုမထိခိုက်စေတဲ့စစ်မှန်တဲ့စေဝါတွေနဲ့အစားထိုးရောင်းချနိုင်အောင်အစိုးရဘက်ကဘယ်လိုစီစဉ်ထားသလဲဆိုတာကိုအပိုင်းနှစ်အဖြစ်နဲ့ဆက်လက်တင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျ။
ကိုယ်စားဝန်လိုက်စီစဉ်တင်ဆက်ထားတဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တင်းလာနေညပိုင်းအစီအစဉ်နဲ့အင်္ဂါနေ့မနေ့ခင်အစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတော့မနေ့ပြန်အင်္ဂါနေ့ည9:00နာရီထားရဲ့လေလံအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင်
မြန်မာလူလည်းသမိုင်းဝင်ကျောင်းသားသမဂ္ဂအဆောက်အအုံပြန်လည်ဆောက်လုပ်ရေးဟာလူလူကရွေးချယ်တဲ့ energy အစိုးရလက်ထက်မှာပိုပြီးတော့ကျေလောင်လာပါတယ်ဖြစ်စည်းခံရတဲ့တက္ကသအဆောက်အအုံမြေနေရာမှာသမဂ္ဂအဆောက်အအုံဆောက်လုပ်ဖို့အတွက်ရောင်းတဲ့အစိုးရကကြိုးပမ်းခဲ့တဲ့အပေါ်မှာဝေဖန်မှုတွေအကြီးအကျယ်ပေါ်ထွက်ခဲ့ပြီးတော့အခုတော့ဒီသမဂ္ဂမြေနေရာကိစ္စကိုသမဂ္ဂမျိုးဆက်တွေကြားမှာဆွေးနွေးတိုင်ပင်နေကြပါပြီသမိုင်းဝင်သမဂ္ဂမြေနေရာဟောင်းနဲ့ပတ်သက်လို့သရရှင်တွေရဲ့အမြင်ကရောဘယ်လိုရှိပါလဲလာမယ့်အင်္ဂါနေ့ညပိုင်းဒဲအဒီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိမလူသူတွေ VOE ကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာ VOE ကခေါ်ယူมาဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က 2392 382 9994ဖြစ်ပါတယ်။ email address ဆာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်စတူဒီယိုမြန်မြန်ကြမယ်တော်ရရှင်တွေကိုကျူးဇူးပါတယ်ခင်ဗျာ။
VOA American အတန်းရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ထုတ်လင်းပေးနေကြဖြစ်ပါတယ်။မနေ့ဖြန်အင်္ဂါနေ့ည9:00နာရီတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့သတင်းပတ်ဆိုင်ကဏ္ဍတစ်ခုဖြစ်တဲ့ Blogger တွေပြောသမျှအစီအစဉ်ရဲ့အလဲပါ။လက်ကင်ဖုန်းစည်းကွက်မှာတစ်ချိန်ကလွန်မိုးနေရယူနိုင်ခဲ့တဲ့ Nokia ကလက်ရှိ Smartphone စည်းကွက်ထဲမှာပြန်လည်ထိုးဖောက်နိုင်ဖို့ကြိုးစားနေပါတယ်။ဖုန်းနှစ်ဖက်စလုံးကကင်မရာတွေနဲ့တပြိုင်တည်းရိုက်ကူးနိုင်မဲ့ body feature အပြင်360 degree ပတ်လည်ကအသံတွေကိုပါဖမ်းယူနိုင်မဲ့နည်းပညာအသစ်တွေပါဝင်တဲ့ Nokia 8ကိုစက်တင်ဘာလထဲမှာစတင်ရောင်းချတော့မှာပါ Android စနစ်သုံး Nokia 8ထဲမှာပါတဲ့ဆွဲဆောင်မှုတွေကလက်ရှိထိတ်တန့်ရောက်နေတဲ့ smartphone တွေကိုကျော်လွှားနိုင်မှာပါလားမဆုမျက်မှောင်က blogger တွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ရှင်
1990ပြည့်နှစ်နှောင်းမိုက်လောက်ကစလို့ကမ္ဘာလက်ကင်ဖုန်ဈေးကွက်မှာ10နှစ်ကျော်လွှမ်းမိုးနေရယူထားခဲ့တဲ့ Nokia က smartphone ဈေးကွက်မှာပြန်လည်ထိုးပေါက်နိုင်ဖို့နည်းပညာသစ်တွေနဲ့ဖုန်းသစ်ကိုမိတ်ဆက်ပွဲထုတ်ခဲ့ပါတယ်။ Nokia 8 smartphone ကို HMD Global Company ကတီထွင်လိုက်တာပါ။အရင် Nokia ကုမ္ပဏီကအရာရှိကြီးတွေတည်ထောင်ထားတဲ့ HMD Global ကတော့တစ်ချိန်ကလို Nokia ဖုန်းတွေပြန်ပြီးလူသုံးများလာအောင်စ조사နေတဲ့ကုမ္ပဏီဖြစ်ပါတယ်။သူတို့ကုမ္ပဏီအတွက်အရေးကြီးဆုံးလို့ဆိုရဲစက်တင်ဘာလထဲမှာစရောင်းမဲ့ Nokia 8 Android စနစ်သုံး smartphone ဟာတီထွင်ဖန်တီးမှုသစ်တွေနဲ့ smartphone ဖြစ်တယ်လို့ HMD Global ရဲ့အဓိကဈေးကွက်မြင့်တင်ရေးတာဝန်ခံ Packer Randala ကအခုလိုမိတ်ဆက်ပါတယ်
By all aspects you can say that it's one of the most powerful Android smartphones which is out there in the market
လက်ရှိဈေးကွက်ထဲမှာရှိနေတဲ့အကောင်းဆုံး smartphone တွေထဲကအစွမ်းအထက်ဆုံး Android smartphone တစ်ခုလို့အဖက်ဖက်ကပြောနိုင်ပါတယ်နောက်ပြီးတော့ Nokia ဒီဇိုင်းလက်ရာစစ်စစ်လှပသေးတယ်လို့လက်ထဲမှာကန်ရတာလည်းသိအဆင်ပြေပါတယ်လက်ရှိ smartphone ဈေးကွက်ထဲမှာမရှိသေးတဲ့တီထွင်မှုတစ်တွေလည်းဒီဖုန်းထဲမှာပါပါတယ် Android smartphone တွေထဲမှာအရှိရောအနောက်မှာပါ Zeiss camera သုံးထားတဲ့ပထမဆုံးဖုန်းဖြစ်ပါတယ်နောက်တစ်ချက်က Nokia Ozo အသံနည်းပညာကိုသုံးထားတဲ့အတွက်360 degree ပတ်လည်ကအသံတွေကိုဖမ်းယူနိုင်မှာဖြစ်ပါတယ်
။လက်ရှိရှိနေတဲ့ smartphone ပုံစံမျိုးတွေနဲ့သိပ်မကွာလှတဲ့ Nokia ဖုန်းသစ်မှာ Nokia ရဲ့ Dual Side Technology ကိုသုံးထားတဲ့အတွက်ကင်မရာကနှစ်ဖက်လုံးကိုတစ်ချိန်တည်းမှာရိုက်ကူးပေးနိုင်ပါတယ်။ဓာတ်ပုံဗီဒီယိုရိုက်နေတဲ့ဖုန်းပိုင်ရှင်ဘက်ကပုံရောကင်မရာတစ်ဖက်ချမ်းကပုံတွေကိုပါတပြိုင်တည်းပေါ်အောင်ရိုက်ကူးပေးနိုင်တာပါ။အဲ့ဒီ feature ကို Booty လို့နာမည်ပေးထားပါတယ်။ဖုန်းစကရင်ပေါ်မှာနှစ်ဖက်လုံးကပုံတွေတချမ်းစီပေါ်နေပါတယ်ဖုန်းရဲ့အရှေ့ဘက်မှာတက်ထားတဲ့ကင်မရာရောအနောက်မှာတက်ထားတဲ့ကင်မရာရောကဂျာမနီနိုင်ငံကကမ္ဘာကျော် Carl Zeiss ကုမ္ပဏီထုတ် 30 megapixel ကင်မရာတွေဖြစ်ပါတယ
် I think the past 5 years the world has been full of selfies people sharing great moments with their loved ones
လူငယ်တွေ၅နှစ်အတွင်းဒီကမ္ဘာလုံးမှာလူတွေဟာကိုယ့်အတွက်ထူးခြားတဲ့အဖြစ်အပျက်တွေကို selfie ဓာတ်ပုံတွေရိုက်ပြီးချစ်ခင်သူတွေနဲ့မျှဝေနေကြပါတယ်။ဘာတွေဖြစ်နေတယ်လဲဆိုတာကိုဗီဒီယိုတွေရိုက်ပြီးတော့မျှဝေကြပါတယ်။အဲ့လိုရိုက်ကြတဲ့အခါဖြစ်နေတဲ့အခြေအနေရဲ့တစ်ဖက်ကိုပဲမြင်ရပြီးနောက်တစ်ဖက်ကိုမတွေ့နိုင်ကြပါဘူး။ Nokia 8နဲ့ကြာရင်တော့အခြေအနေနှစ်ဖက်လုံးကိုရိုက်ပြနိုင်မှာပါ။တစ်ဖက်မှာဖြစ်နေတာကိုပြနိုင်တယ်လို့ဖုံးကင်ထားသူဘက်ကအခြေအနေကိုလည်းတပြိုင်တည်းပြနိုင်ပါတယ်။
ဖင်လန်နိုင်ငံက Nokia လက်ကင်ဖုန်းတွေဟာတချင်ကတော့ပြိုင်သူမရှိဈေးကွက်မှာထိတ်တန့်နေရယူထားတာပါ။ဒါပေမဲ့ Apple နဲ့ Samsung တို့က smartphone တွေထုတ်ခဲ့ပြီးတဲ့နောက်မှာတော့ Nokia ဖုန်းတွေနောက်ကျကျန်ခဲ့ပါတယ်။2014ခုနှစ်က Nokia ရဲ့ဖုန်းလုပ်ငန်းကို Microsoft ကဝယ်ယူပြီး smartphone တွေထုတ်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။2016မှာ Microsoft က Nokia ဖုန်းလုပ်ငန်းကို HMD Global ကိုပြန်ရောင်းခဲ့တာပါ။လက်ရှိ smartphone ဈေးကွက်မှာထိတ်တန့်ရောက်နေတဲ့ဖုန်းတွေနဲ့အပြိုင်ဖြစ်အောင် Nokia ဖုန်းတွေအတော်စူးစမ်းရမယ်လို့စီးပွားရေးကုမ္ပဏီတွေနဲ့ပတ်သက်လို့လေ့လာသုံးသပ်နေတဲ့ IHS Market ကအကြီးအကဲညွှန်ကြားရေးမှူး Ian Falk ကသုံးသပ်ပါတယ်
။ The market's moved on. Samsung is now number 1 in unit shipments. Apple is number 1 in profitability and Huawei is a very strong number 3.
ဈေးကွက်ကအမြဲပြောင်းနေတာပါ။လက်ရှိမှာ Samsung ကဖုန်းအလုံးရေအကြောင်းအများဆုံးနံပါတ်1နေရာမှာရှိပါတယ်။ Apple ကတော့အမြတ်အဆုံးအရာဆုံးနံပါတ်1နေရာမှာရှိပါတယ်။ Huawei ကလည်းနံပါတ်3နေရာနဲ့တော်တော်လေးအခြေအနေကောင်းနေပြီးတစ်ချိန်မှာ Samsung ကိုကျော်ပြီးနံပါတ်1နေရာရဖို့မှန်းထားတာပါ။ဒီဈေးကွက်ကတိတ်ကိုအကျိတ်နဲ့ပြိုင်ဆိုင်ရတဲ့ဈေးကွက်မျိုးဖြစ်ပါတယ်။ Nokia ဖုန်းထုတ်နေတဲ့ HMD လို့ကုမ္ပဏီအသစ်မျိုးအတွက်တော်တော်ကိုစူးစမ်းရပါလိမ့်မယ်။ Nokia ဖုန်းတွေအကြောင်းစားသုံးသူတွေပြန်တည်လာကြအောင်လုပ်ရပါမယ်။ဖုန်းလိုင်းဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေ လက်လီဖြန့်ချီသူတွေနဲ့ဆက်ဆံရေးပြန်တည်ဆောက်ရမယ်။ Nokia smartphone ရဲ့လူပြောများလာအောင်အချိန်ပြန်ရလာအောင်လုပ်ရပါလိမ့်မယ်။တော်တော်မလွယ်တဲ့စိန်ခေါ်မှုတွေအများကြီးပါ
။ CCS Insight ကအကြီးတန်းသုတေသီ Benwood ကတော့ Nokia 8ဟာအမြတ်အစွန်းရနိုင်မဲ့ဈေးကြီးတန်းဝင် smartphone လောကထဲကိုပထမဆုံးဝင်လာတဲ့ Nokia ဖုန်းဖြစ်တာမို့ကုမ္ပဏီအတွက်အသိအရေးကြီးတယ်လို့သုံးသပ်ပါရယ်။1996ခုနှစ်မှာကမ္ဘာပထမဆုံး smartphone ကိုထုတ်ခဲ့တဲ့ Nokia ကုမ္ပဏီအနေနဲ့တစ်ချိန်ကအောင်မြင်ခဲ့တဲ့ Nokia ဆိုတဲ့အမှတ်တံဆိပ်ကြောင့် Apple နဲ့ Samsung ကိုရှင်ပြိုင်ဖို့ကြိုးစားနေကြတဲ့ HTC, Huawei, LG နဲ့ Sony ဖုန်းတွေကြားမှာ Nokia ဖုန်းတွေတပန်းပိုတာမယ်လို့ HMD Global အနေနဲ့မျှော်လင့်နိုင်တဲ့အကြောင်းBenwood ရဲ့သုံးသက်ချက်ကို Guardian သတင်းစာကြီးထဲမှာဖော်ပြထားပါတယ်။ Smartphone တွေအတွက်အရေးကြီးတဲ့ကင်မရာပိုင်းမှာ Nokia ကနာမည်ကောင်းရှိခဲ့တဲ့အပြင် Germany က Zeiss Company နဲ့ပူးပေါင်းခဲ့တာကအသာချက်ဖြစ်နိုင်ပါသလား
။ At the moment, imaging and cameras are one of the ways that differentiate.
နာမည်ကြီး Smartphone နဲ့အပေါ်သား Smartphone တွေကိုခွဲခြားနိုင်မဲ့အချက်တွေထဲမှာရုပ်ပုံပေါ်လာတဲ့ကင်မရာတွေကိုကြည့်ပြီးတော့လည်းခွဲခြားနိုင်ပါတယ်။ကင်မရာနီးပညာနဲ့ရုပ်ပုံပိုင်းမှာ Nokia ကတော့တိတ်ကောင်းတဲ့သမိုင်းရှိခဲ့ပါတယ်
။ Nokia မှတ်တံဆိပ်ဖုန်းတွေထုတ်ဖို့2016ခုနှစ်ကမှစတင်လုပ်ငန်းလည်ပတ်ခဲ့တဲ့ HMD Global Company က2019 February လကပဲဒေါ်လာ130ဝန်းကျင်လောက်နဲ့ရောင်းမဲ့ Nokia 3နဲ့ Nokia 5တံပိုးနဲ့ smartphone နှစ်မျိုးအပြင်တစ်ချိန်ကလူသုံးများခဲ့တဲ့ Nokia 3310ဖုန်းပုံစံမျိုးအသစ်ထုတ်မယ်လို့ကြေညာခဲ့ပါသေးတယ်။Nokia ဖုန်းတွေဟာတစ်ချိန်ကသိပ်အောင်မြင်ခဲ့ပြီးကမ္ဘာအယောင်ရဆုံးလက်ကင်ဖုန်းတွေဖြစ်ခဲ့တာမှန်ပေမဲ့သူတို့ကုမ္ပဏီအနေနဲ့အနာဂတ်အတွက်ပဲအာရုံစိုက်သွားမယ်လို့ HMD Global ရဲ့အဓိကဈေးကွက်မြင့်တင်ရေးတာဝန်ခံ Packer Randall ကတော့ဆိုပါတယ
် We want to look forward we want to have a fresh and modern take
ကျွန်တော်တို့ကရှေ့ကိုပဲသွားကြပါတယ် Nokia smartphone တွေကိုစမ်းသစ်ရှေ့ပြေးနေတဲ့ဖုန်းမျိုးတွေပဲဖြစ်စေကြပါတယ်အတိတ်မှာလူကြိုက်များအောင်မြင်ခဲ့တဲ့အချက်တချို့ကိုရွေးချယ်ပြီးဖုန်းသုံးသူတွေကိုခင့်တဲ့အညီအသက်ဆန်းတွေဖြစ်အောင်ပြောင်းလဲပေးနိုင်ဖို့ကျွန်တော်တို့ကြိုးစားမှာဖြစ်ပါတယ်
။စက်တင်ဘာလကျရင် Nokia 8 smartphone တွေကို903ဒေါ်လာဝန်းကျင်လောက်နဲ့ရောင်းမှာဖြစ်ပါတယ်။စက်တင်ဘာလထဲမှာပဲ Samsung က Galaxy Note 8ကိုထုတ်ဖို့ရှိသလို Apple ကလည်း iPhone အသစ်ကိုမိတ်ဆက်မယ်လို့ခန့်မှန်းရပါတယ်။ HMD Global ကတော့အပြိုင်အဆိုင်တွေကိုသိအာရုံမစိုက်ဖဲဖုန်းသုံးသူတွေအတွက်ပိုကောင်းတဲ့ဖုန်းဒီဇိုင်းဖန်တီးနိုင်ရေးကိုပဲအလေးထားတယ်လို့ပြောပါတယ်ရှင
်။ smartphone ဈေးကွက်ထဲပြန်လည်နေရာယူဖို့ကြိုးစားလာတဲ့ Nokia 8 ဖုန်းအကြောင်းမှတ်စုမြန်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြသွားတာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့သတင်းလာနေညပိုင်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သက်သန်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါ။အနုပညာလောကကသတင်းတူတူထွားတွေကိုမအေးတနာကျော်ကစူးစီးတင်ပြပေးထားပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းလောမှာတော့ MTV ကပေးတဲ့တသက်တာအောင်မြင်မှုစုရမယ် Pink ပြီးတော့ Hollywood ရုပ်ရှင်ရိုက်ကွင်းကြီးတွေမှာဖြစ်ပွားခဲ့တဲ့ပြီးခဲ့တဲ့တစ်ပတ်အတွင်းကမတော်တဆထိခိုက်တေချေရမှုတွေဒီလိုမျိုးကဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်ပေါ့ပ်ဆိုတော့ Pink ဟာ2017 Vanguard Award2019အတွက် Vanguard ဆုအတွက်ရွေးချယ်ခံရပါတယ်။ MTV ကပေးတဲ့ Gita Video ဖန်တီးမှုမှာတသက်တာအောင်မြင်မှုအတွက်ဂုဏ်ပြုတဲ့ဆုဖြစ်တယ်လို့ American Cable နဲ့ဂျူရုရုပ်သံ Line ဖြစ်တဲ့ MTV ကပြောပါတယ်။သူ့ရဲ့အတန်ရဲ့ဖြောပြေပွဲတွေမှာကောင်းကင်ဘဝကနေကျိုးနဲ့ရွှဲပြီးတော့ဂျွန်းမားအကွက်တွေနဲ့တေးသချင်းတီဆိုဖြောပြေမှုတွေကြောင့်နာမည်ကျော်တဲ့အသက်38နှစ်အရွယ်ပင်ကိုသူ့ရဲ့ Gita သက်တမ်း18နှစ်တကာလအတွင်းမှာသူလုပ်ခဲ့တဲ့ပရာဟိတလုပ်ငန်းတွေပြီးတော့ဂီတခစ်ပေါ်ရည်စည်းနဲ့ဖက်ရှင်အပေါ်မှာရိုက်ခတ်မှုတွေကြောင့်အခုလိုမျိုးတသက်တာအောင်မြင်မှုစုချီးမြှင့်တာဖြစ်တယ်လို့ MTV ကိုထုတ်လွှင့်တဲ့ Viacom ကုမ္ပဏီကကြေညာချက်မှာပြောထားပါတယ်။လူကြိုက်များတဲ့ Don't Let Me Get Me ဆိုတဲ့တချင်းကိုတည်ဆိုတဲ့ပင်ဟာတက်ကရစ်2000မှာဂီတလောကမှာစပြီးတော့အခြေချကလေးကဆိုရင်အခုထိ Studio Day တပြား6ချက်ထုတ်ခဲ့ပြီးဖြစ်ပါတယ်Grammy ဂီတစု3စုနဲ့ MTV Video ဂီတစု6စုလည်းရထားပေးပါပြီ။သူကကဘာတလွားကလေးငယ်တွေအာဟာရပြည့်ဝရေးအတွက် UNICEF ကုလသမဂ္ဂကလေးများရေမုံငွေအဖွဲ့ရဲ့ချစ်ကြည်ရေးတန်တမန်ဖြစ်ပြီးတော့ ဖွံ့ဖြိုးမှုနေကွေခလေးများအရေးကစလို့လူခွင့်ရေးကိစ္စရက်တွေအထိသူတက်တက်ကြွကြွပါဝင်ပါတယ်။ပင်ကအခုရရှိမဲ့စုကိုအော်ဂိုလာ29ရက်နေ့မှာလော့စ်အန်ဂျလိစ်မြို့မှာကျင်းပမယ် MTV ဗီဒီယိုဂီတာစုချင်းမြင်ပွဲမှာလက်ခံရမှာဖြစ်ပြီးတော့သူကအဲ့ဒီပွဲမှာသူ့ရဲ့နောက်ဆုံးထွက်တဲ့ What About Us ဆိုတဲ့ဒေသချင်းနဲ့ဖျော်ဖြေမှာဖြစ်ပါတယ်။ Vanguard စုကို Rihanna, Kanye West, Beyoncé နဲ့ Michael Jackson တို့လည်းရရှိပူပါတယ်ရှင်။အော်ဂိုလာဆယ်လီယဲနီမှာကနေဒါနိုင်ငံဗန်ကူဗာမြို့လယ်ကောင်ကဒက်ဘူးအပိုင်းနဲ့ရုပ်ရှင်ကရိုက်ကွင်းတွေမှာမော်တော်ဆိုင်ကယ်တိုက်လို့စတန်ဆိုင်ကယ်မှာအမျိုးသမီးတဦးသေဆုံးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။သေဆုံးတဲ့အမျိုးသမီးနာမည်ကိုတော့ထုတ်ပြန်တာမရှိပါဘူး။အခင်းဖြစ်တဲ့နေရာမှာမှန်ကွဲစားတွေအမျိုးသမီးအလောင်းပေါ်မှာပြန်ကျဲကျနေတာတွေ့ရတယ်လို့အနီးအနားကမျက်မြင်သက်တည်တွေကပြောပါတယ်။အနားမှာရှိတဲ့ Starbucks Coffee ဆိုင်တွေကိုသူဝင်အရန်ကျဲတဲ့အတန်ကြီးကြားရပြီးတော့ဆိုင်ကနေပြေးထွက်အမျိုးသမီးတဦးသေနေရတွေ့ရတယ်လို့ဆိုပါတယ်။ Vancouver မြို့ Waterfront ရပ်ကွက်နာကအခင်းဖြစ်တဲ့နေရာမှာတော့ပျက်စီးသွားတဲ့မော်တော်ဆိုင်ကယ်ကိုတွေ့ကြရပါတယ်။ပြည်내အလုပ်ခွင်လုံခြုံရေးဌာနကစုံစမ်းရေးမှုတွေရဲတပ်ဖွဲ့ဝင်တွေကအဖြစ်အပျက်ပေါ်မှာစုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်။ Marvel ကာတွန်းဇာတ်လမ်းတွေကိုပြန်ရိုက်တဲ့ရုပ်ရှင်ထဲမှာတော့ Super Hero လူစွမ်းကောင် Deadpool ဖြစ်တဲ့ Vancouver ဇာတိမင်းသား Ryan Reynolds ကတရုပ်ဆောင်ထားပါတယ်ရှင်။နောက်ထပ်ရိုက်ခွင်းမှာထိခိုက်ပျက်စီးမှုတွေမှာတော့ဟောလိဝုဒ်အကျော်မောင်းသား Tom Cruise က Mission Impossible နံပါတ်6ရုပ်ရှင်ကားတွေလန်ဒန်မြို့တော်မှာရိုက်ကူးနေတော့မှာအော်ဂူလာ73ရက်နေ့တင်းငွေရီနေကအစွန်စားကန်တစ်ခုမှာတရုပ်ဆောင်လိုက်တာဒဏ်ရာရသွားခဲ့ပါတယ်။ TMZ အမှုပညာသတင်း website မှာတော့ Tom Cruise က platform ကနေပြီးအစားအုံတစ်ခုကိုခုံလိုက်တာအကြမတော်ပဲနဲ့ပြုတ်ကျသွားတဲ့ video တွေ့ရပါတယ်။ပြီးတော့သူကထော်ကြောထော်ကြောနဲ့ရုပ်ရှင်အဖွဲ့သားတွေစီလျှောက်သွားတာတွေ့ရပြီးတော့သူ့ကိုခေါ်သွားကြတာတွေ့ရပါတယ်။ဒဏ်ရာနဲ့ပတ်သက်လို့ဗားသတင်းမှာပြန်လာမရှိပါဘူးရှင် Hey y'all friend I got to tell you something Oh yeah I want to be I want to be I want to be a celebrity yeah ဒီတက်တော့တရင်တော့အစီအစဉ်ကို radio မှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီတရင်တော့ကိုရုပ်ရောအတန်ရောအပြည့်စုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yeah I'll have my own yeah Paint it on the side and bright red it's gonna stay bright Becomes a crazy fan up in my face Oh no
ကဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူထွက်ထွားတွေကိုမအေးသနာကျော်ကစူးစီးတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါ။ခုတစ်ပတ်အစီအစဉ်မှာတော့ရန်ကုန်မြို့ကအငိမ့်စားဝန်ထမ်းတယောက်ဖြစ်တဲ့ဒေါ်တော်သားလွင်ရဲ့ယုံကြည်ရကိုနားဆင်ကြပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
ခင်ဗျာပြဿနာတွေတွေ့ကြုံရတဲ့အခါလက်တွေ့ကြကြစဉ်းစားဝေဖန်ပြီးအကောင်းဆုံးနည်းနဲ့ဖြေရှင်းတဲ့လို့ကျမယုံကြည်ပါတယ်ဖြစ်ချင်တာဖြစ်နိုင်တာနဲ့ဖြစ်တဲ့နာရီကိုရှင်းရှင်းလင်းလင်းသိမြင်တွေးခေါ်ဖို့လည်းလိုပါတယ်စိတ်ပံပညာရှင်တွေနဲ့ဘူပါရပညာရှင်တွေအနေနဲ့အစတစ်ခုကိုပြဿနာတစ်ခုကိုရှင်းကစဉ်းစားတဲ့အခါလက်ရှိအခြေအနေကိုအဖြစ်မနေထဲချင်းစဉ်းစားပြီးတော့မှဖြစ်နိုင်ခြေရှိတဲ့အခြေအနေတွေကိုကြားဖွေကြရတယ်လို့လည်းဖတ်ဖို့မှတ်ဖို့ပါတယ်ဒီအခြေခံသဘောကိုဒီမတို့နေ့တူတူကလောက်ကန်တဲ့ကိစ္စတွေနဲ့နိုင်ငံတနိုင်ငံလုံးနဲ့ဆိုင်တဲ့ကိစ္စတွေမှာထည့်ပြီးစဉ်းစားလို့ရတယ်လို့လည်းယူဆပါတယ်ဥပမာနှစ်ပေါင်း50လောက်အခက်ခက်ကချို့ချောင်းကြခဲ့တဲ့နိုင်ငံတစ်ခုဖေးတိတ်တစ်ခုမှာနေချင်ညာချင်းပြောင်းလဲဖို့စစ်ပွဲတွေရဖို့စစ်ပွားရေးတိုးတက်ဖို့ဆိုတဲ့ကိစ္စတွေကိုအစိုးရတစ်ခုတည်းကလုပ်ဖို့မလွယ်ဘူးမဖြစ်နိုင်ဘူးလို့အမှရိုးရိုးသားသားယူဆပါတယ်လူတော်တော်များများအနေနဲ့လောင်ရင်ကလွတ်ခါစားနှဲ့ကလေးလို့ အဝေးဆုံးနဲ့အမြင့်ဆုံးကိုပြင်ရင်တဲ့ဆန္ဒတွေရှိနိုင်ပါလေ။ဒါပေမဲ့မပြန်တမ်းပဲတောင်ရင်ထဲမှာနေခဲ့ရတဲ့အချိန်တွေအတွက်အာရုံကိုလည်းလိုပါလေ။လက်တွေ့ပြန်ဆန်းရမယ်လေချောင်းအချိန်တွေကိုလည်းကြီးတတ်ဖို့လိုပါလေ။ဒီလိုပါပဲ။နိုင်ငံတိုးတက်ဖို့အရေးမှာဒီမလိုလိုပြည်သူတွေအနေနဲ့အစိုးရကိုပဲအားကိုးနေမဲ့အစားလက်တွေ့ကြစဉ်းစားကြပြီးလူတိုင်းတကယ်အလုံးလုံးကြမှာကျမတို့ဖြစ်ချင်တဲ့တိုးတက်တဲ့နိုင်ငံတစ်ခုဖြစ်လာမယ်လို့ကျမထင်ပါတယ
်အပတ်စဉ်ပြင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာဖြစ်ပါတယ်ရှင
်ဒီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ညမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အဖက်စင်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတဲ့တည်ချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့0939333999လေးကိုခေါ်ဆိုနိုင်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာလိုက်တက်တာအမှတ်855ရန်ကုန်မြို့လို့လိပ်မှုပြီးတော့ရေးသားဆက်သွယ်နိုင်ကြပါတယ်ရှင်။ခုကြန့်ရှိနေတဲ့အချိန်တွင်နောက်ဆုံးရသတင်းအချင်းချုပ်ကမှသင်ငယ်ထိုက်ကပြောပြပေးပါဦ
း။မလက်ကရေလက်ကြားအနီးစင်ကာပူနိုင်ငံရဲ့အရှိတ်ဘက်မှာအမေရိကန်ရေတပ်ဖြတ်တင်းမော် USS Joyce McKay နဲ့ကုန်သင်းမော်တစ်စင်းတို့တိုက်မိခဲ့ပြီးတဲ့နောက်အမေရိကန်ရေတပ်သား10ဦးပျောက်ဆုံးနေပြီး5ဦးထိခိုက်ဒဏ်ရာရထားတဲ့အကြောင်းထုတ်ပြန်ထားပါတယ်။အမေရိကန်ရေတပ်ဖြတ်တင်းမော်နဲ့ Liberia အလန်တင်သင်းမော် El Nick M0ဒေသစံတော်ချိန်မနက်ပိုင်း6နာရီမိနစ်20လောက်မှာတိုက်မိခဲ့တာဖြစ်တယ်လို့အမေရိကန်ရေတပ်အမှတ်ခွန်တပ်ဖွဲ့ကဒီကနေ့တနင်္လာနေ့အစောပိုင်းမှာကြေညာချက်ထုတ်ပြောဆိုထားပါတယ်။အမေရိကန်ရေတပ်ရဲ့ USS Joyce McKay ဖြတ်တင်းမော်ကပုံမှန်ဆောင်ရွက်နေကြဖြစ်တဲ့စင်ကာပူစိတ်ကမ်းကိုစိုက်ကပ်ဖို့ဥတီခုံပေါင်းချိန်မှာအခုလိုတိုက်မိခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာအာဖဂန်နစ္စတန်နိုင်ငံနဲ့ပတ်သက်တဲ့အမေရိကန်ရဲ့မဟာဗျူဟာကိုဒီကနေ့တနင်္လာနေ့ညမိန်ခွန်းအတွင်မှာချပြပြောဆိုသွားမှာဖြစ်ပါတယ်။သမ္မတထရန့်ကဝါရှင်တန်မြို့ပြင်ဘက်ကဖို့မေယာစစ်အခြေစိုက်စခန်းကနေတနင်္လာနေ့ည9နာရီမှာမိန်ခွန်းပြောမှာဖြစ်တယ်လို့အင်ဖြူရောရဲ့ကြေညာချက်မှာပြောဆိုထားပါတယ်။သမ္မတထရန့်ကအာဖဂန်နိုင်ငံနဲ့ပတ်သက်တဲ့မဟာဗျူဟာအသစ်ကိုချမှတ်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ကတနင်္ဂနွေနေ့တုန်းကပြောပေမဲ့လည်းအသေးစိတ်ကိုတော့ပြောထားတာမရှိပါဘူး။ရုရှားနိုင်ငံတွင်ကအမေရိကန်ပြည်တော်စုအတွင်းယာယီနေထိုင်ခွင့်ဗီဇာတွေထုတ်ပေးမှုအလုံးကိုလာမယ့်ဗုဒ္ဓဟူးနေ့ကစလို့စက်တင်ဘာလ1ရက်နေ့အထိရပ်မယ်လို့မော်စကိုမြို့တော်အမေရိကန်တန်ယုံကထုတ်ပြန်ထားပါတယ်။အမေရိကန်တန်ဝန်တန်းအရေးအတွက်ကိုရုရှားအစိုးရဘက်ကကန့်သတ်တာကြောင့်အခုလိုဖြစ်လာရတာလို့လည်းအမေရိကန်တန်ယုံကပြောဆိုထားပါတယ်ရှင်
။တရင်အချင်းချုပ်ကမှတင်ငီထိုက်ကပြောပြပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vitek Zonyak ဖြစ်ပါတယ်။ VOA American အသံမှတ်နေခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလမ်းမီတာ190ရုပ်ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနံလောက်ပါ
This program has come to you from the Voice of America, Washington.